to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။ VOA American အတန်းရဲ့2022ခုနှစ်မေလ26ရက်ခြေရာပတင်းနေ့မနက်ပိုင်း6နာရီနဲ့9နာရီအစီအစဉ်တွေကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ2450နဲ့လိုင်းလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်ဖန်ယူနိုင်ပါတယ်။ဒီမှာနောက်လာပါ။ဒီကနေ့မနက်ခင်အစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါခင်ဗျာ။ကျွန်တော်အောင်လင်ဦးပါ။တဲ့နေကိုကိုစုံမုံကျော်နဲ့တူပြောပြမှာပါဒီမနေ့နားဆင်ရမယ့်သတင်းတွေမှာတော့ Texas ပြည်နယ်မူလာတန်းကြောင့်ပြစ်ခတ်မှုနောက်ဆုံးအခြေအနေရုရှားသမ္မတပူတင်နဲ့တိုက်ရိုက်ဆွေးနွေးခြင်းနဲ့လို့ Ukraine သမ္မတကပြောလိုက်တဲ့အကြောင်းနိုင်ငံတကာပြည်ထောင်စုရဲ့ရိုင်ဂျာရေးကိုမေးမထားဖို့ဒုက္ခသည်များဆိုင်ရာမဟာမင်းကြီးကတိုက်တွန်းတဲ့သတင်းစတဲ့ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြားကြရမှာဖြစ်ပါတယ
်ကောင်းပါပြီရှင်ဖန်စီတရားဆွဲဆိုခံရတဲ့မြန်မာနိုင်ငံထက်ကသတင်းသမားတွေရဲ့နောက်ဆုံးအခြေအနေအကြောင်းသတင်းပေးပို့ချက်မှာကြားဖို့ရှိတာကတော့
တဲ့နမာရောတရားယူရနေရမှာ PDF နဲ့လည်းဆက်သွယ်ရမှာပဲ NUTC ရ PH နဲ့လည်းဆက်သွယ်ရမှာပဲရှင်။အပြင်အောင်ဆက်သွယ်ပြီးတော့တရင်မိရတာဖြစ်တဲ့အတွက်ဒီလိုမျိုးဆက်သွယ်ထားရတဲ့သူတို့ကအကြံပေးမှု
အပြည့်စုံကိုတော့နောက်ပိုင်းမှာကြားဖို့ရှိပါတယ်။ဒါအပြင်ကလေးငယ်တွေတည်ဆုံရတဲ့ပြစ်ခတ်မှုကြောင့်တနက်ကိုင်းဆောင်မှုလွတ်လပ်ခွင့်အပေါ်အမြင်တချို့နဲ့အတူလူကုန်ကူးသူတွေခေါ်လာတဲ့မြန်မာတရားကြောထိုင်းနယ်ဆက်မှာထပ်ပြီးတော့ဖမ်းခံရတဲ့တရင်တွေကိုလည်းကြားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ရွယ်မှာတော့အပတ်စဉ်တင်ဆက်နေကြဖြစ်တဲ့ဂျမားရေးဦးကျော်စန္နာရဲ့မြမအရေးသုံးသပ်ချက်နဲ့အခစားကဏ္ဍတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့မနက်ဖက်နောက်ဆုံးရသတင်းတွေကိုကိုအောင်ရွှေဦးနဲ့ကိုစောမိုးကျော်တို့ကပြောပြပေးပါရှင
်။မူလတိုင်းကျောင်းသား19ယောက်နဲ့ကျောင်းဆရာ2ယောက်တိစုံနဲ့ပြစ်ခတ်မှုဖြစ်ခဲ့ရာအမေရိကန်ပြည်သူ Texas ပြည်နယ်ကိုမကြာခင်သွားဖို့ရှိတဲ့ကြောင်းသမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်။သက်ဆိုင်ရာမိသားစုဝင်တွေနဲ့တွေ့ဆုံအားပေးဖို့ Texas ကိုသမ္မတကောင်နဲ့အတူမကြာခင်သွားမယ်ကြောင်းဗိုလ်ထုနဲ့အင်ဂျီယိုမှသတင်းနောက်တွေကိုပြောလိုက်တာပါ။မူလတိုင်းကြောင့်ပြစ်ခတ်မှုတွေကုသမဂ္ဂအကြီးအကဲကလည်းထိတ်လန့်တုန်လှုပ်ပြီးဝန်ထမ်းရကြောင်းကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။အထူးသဖြင့်ကလေးတွေအများစုသေဆုံးရတဲ့အတွက်စိတ်နှလုံးထိခဲ့ရတဲ့ကြောင်းလည်းအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောဆိုလိုက်တာပါ။ပဏာသမားကပြစ်ခတ်မှုမဖြစ်ခင်မှာပဲတိုက်ခိုက်မဲ့အကြောင်းအွန်လိုင်းကနေသတိပေးခဲ့တယ်လို့ Texas ပြည်နယ်အုပ်ချုပ်ရေးမှူးကဗိုလ်ထုနဲ့မှပြောလိုက်ပါတယ်။ယူဗာဒေးမျိုးကရော့ဘ်မူလာတိုင်းကျောင်းမှာအင်္ဂါနေ့ပြစ်ခတ်မှုအတွင်းအသက်18နှစ်အရွယ်တနတ်သမားဆာဗာရိုရာမိုစာ AR-15 အမျိုးအစားတနတ်ကိုတုံးခဲ့တယ်လို့လည်းပြည်နယ်အုပ်ချုပ်ရေးမှူး Great Apple ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါပြစ်ခတ်မှုမဖြစ်ခင်နိုင်ရီဝက်လောက်အလိုမှာပဲအွန်လိုင်းကနေ3ချိန် message ပို့ခဲ့တယ်လို့လည်းပြောပါတယ်အဖွားဖြစ်သူကိုပြစ်တက်မဲ့အကြောင်းအွန်လိုင်းမှာပြောပြီးတိတ်မကြခင်မှာပဲပြစ်တက်ခဲ့တယ်လို့နောက်ပိုင်းမှာမူလာတိုင်းကျောင်းကိုသွားပြီးပြစ်ခတ်ခဲ့တာလို့လည်းအုပ်ချုပ်ရေးမှူးကပြောပါတယ်တနသမားဟာရာဇဝင်ကျောင်းနဲ့စစ်ဝေဒနာခံစားမှုတွေနောက်ကျောင်းရာဇဝင်မရှိကြောင်းလည်းအုတ်ချုပ်ရမှုကပြောဆိုထားပါတယ
်။အမေရိကန်ပြည်ထောင်စု Texas ပြည်နယ်မှာအင်္ဂါနေ့ကဆယ်ကျော်သက်အရွယ်တနသမားရဲ့ပြစ်ခတ်မှုကြောင့်မူလာရန်ကျောင်းသားကျောင်းသူကလေးတွေသေဆုံးခဲ့ရတဲ့ဖြစ်ရပြီးမှလက်နက်ရောင်းဝယ်မှုနဲ့လက်နက်မောက်ခိုးမှုတွေကိုပုံရဟမင်းကြီး Francis ကပြင်းထန်စွာဆုံးရှုံးချကြောင်းဗုဒ္ဓဟူးနေ့မှာပြောဆိုလိုက်ပါတယ်။
Ho il cuore affranto per la strage nella scuola elementare in Texas.
လက်နက်တွေကိုအမျိုးမျိုးရောင်းဝယ်နေတာတွေကိုရပ်တန့်ဖို့အချိန်တာမှာပြီအခုလိုရင်းနှင်းစရာအဖြစ်တွေနောက်ထပ်မဖြစ်ဖို့ဒီထက်ကောင်းမွန်တဲ့လှုပ်ဆောင်မှုတွေလှုပ်ဆောင်ဖို့လိုအပ်နေပါတယ်လို့ပုံရဟန်းမင်းကြီးကပြောဆိုသွားတာပါဒီပြစ်ခတ်မှုကြောင့်ကလေးတွေသေဆုံးရတဲ့အတွက်ပုံရဟန်းမင်းကြီးဟာလွန်စွာမှစိတ်ထိခိုက်ခဲ့ပြီးသေဆုံးသူတွေအတွက်လည်းဆုတောင်းပေးခဲ့ပါတယ်အင်္ဂါနေ့ကတက်ဆက်ပြည်နယ် UVLD မြို့ကရော့ဘ်ပူလာရန်ကျောင်းကိုအသက်18နှစ်အရွယ်လူငယ်တူကတနက်နေ့ဝင်ရောက်ပြစ်ခတ်ခဲ့တာဖြစ်ပါတယ်။အဲ့ဒီမြို့မှာလက်တင်ဘာသာစကားပြောတောင်အမေရိကတိုက်ကရွှေ့ပြောင်းနေထိုင်သူလက်တီနိုလူဦးရေအများစုနေထိုင်ပြီးမက္ကဆီကိုနယ်စပ်နဲ့ကီလိုမိုင်60လောက်အဝေးမှာရှိတဲ့မြို့ဖြစ်တယ်လို့ရဲတွေကပြောဆိုပါတယ်။ပုံရဟန်းမင်းကြီးကလက်နက်ထုတ်လုပ်ရောင်းဝယ်မှုနဲ့ပတ်သက်ပြီးဝေဝံပြောဆိုလေးရှိပါတယ်လက်နက်ခံရနေအတွက်ငွေတွေအသုံးပြတာဟာစိတ်ဝိညာဉ်ကိုညှဉ်းနှိုင်းစေတယ်လို့ယူကရိန်းစစ်ပွဲစတင်ပြီးနောက်မကြသေးမီကပဲပုံရံမီကပြောဆိုခဲ့ပါတယ်ဒါအပြင်2015ခုနှစ်တုန်းကလည်းလက်နက်ထုတ်လုပ်သူတွေဒါမှမဟုတ်လက်နက်ထုတ်လုပ်တဲ့လုပ်ငန်းတွေမှာရင်းနှီးမြှုပ်နှံသူတွေဟာသူတို့ကိုယ်တိုင်ခရိယန်နေလို့ဆိုနေပေမဲ့လည်းသူတို့ကောင်းအောင်ဆောင်ထားသူတွေသာဖြစ်တယ်လို့ပုံရံမီကပြောဆိုခဲ့ပါတယ်
ရုရှားနဲ့ဆွေးနွေးညှိနှိုင်းမှုလမ်းဖွင့်ထားတဲ့အကြောင်းယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လင်စကီကပြောလိုက်ပြီးမဲ့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့သာတိုက်ရိုက်စကားပြောမယ်လို့လည်းပြောဆိုလိုက်ပါတယ်ရုရှားသမ္မတကသာပဂရိအခြေအနေကိုနားလည်သဘောပေါက်မယ်ဆိုရင်သ တတမရင်နီလန်းနဲ့ပရိပကတ်ကိုဖြစ်ရှင်းနိုင်မဲ့ထွက်ပေါက်ကိုရှာနိုင်တဲ့အကြောင်းလဲဆွစ်ဇာလန်နိုင်ငံဒါဗော့စ်မြို့ကဗိုလ်ထုံးနေကမ္ဘာစီးပွားရေးဖိုရမ်ကိုပေးပို့တဲ့ဗီဒီယိုမင်ခွန်းထဲမှာပြောကြားခဲ့တာပါဆွေးနွေးမှုတွေအတွက်ပထမခြေလှမ်းဖြစ်ဖေဖော်ဝါရီနောက်ပိုင်းကြီးကြော်မှုမတိုင်ခင်နေရာအထိရုရှားတပ်တွေပြန်ဆုတ်ပေးရမယ်လို့လဲယူကရိန်းသမ္မတကပြောဆိုလိုက်ပါတယ်ပရိပကတ်တွေအဆုံးသတ်ရေးမကြသေးခင်သတင်းပတ်တွေအထိရုရှားနဲ့ယူကရိန်းကြားဆွေးနွေးဖို့ဆန္ဒမရှိကြဘူးဆိုပြီးအပြန်အလှန်ဆွဆွဲနေကြတာပါအမေရိကန်ပြည်အောင်စုတက်ဆက်ပြည်နယ်ကမူလလန်းကြောင်ပြစ်ခတ်မှုကြောင့်ကလေး19ယောက်ပါဝင်လူ21ယောက်သေဆုံးတဲ့ပုံစိတ်မကောင်းဖြစ်ရတဲ့အကြောင်းလဲယူကရိန်းသမ္မတကမိန့်ခွန်းမှာထည့်သွင်းပြောဆိုထားပါတယ်ယူကရိန်းရှေ့ပိုင်းဒေသတွေမှာရုရှားရဲ့ထိုးစစ်တွေအရှိန်မြင့်လာနေချိန်မှာပဲရုရှားအပေါ်တုံ့ပြန်ဖိအားပေးဖို့ယူကရိန်းသမ္မတရဲ့အကြံပေးပုဂ္ဂိုလ်ကလည်းနိုင်ငံတကာအသံဝန်ကိုတိုက်တွန်းပြောဆိုခဲ့ပါတယ်
NATO စစ်မဟာမိတ်အဖွဲ့ဝင်ဖို့လျှောက်ထားတာကိုတူတကီနိုင်ငံကကန့်ကွက်တဲ့အပေါ်ပြင်းရှင်းမှုအတွက်ဆွီဒင်နဲ့ဖင်လန်နိုင်ငံတွေကကိုယ်စားလှယ်တွေဟာတူတကီမျိုးတော်နိုင်ငံမျိုးတော်အန်ကာရာမှာဗော်ဒူးနေမှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ပြီးခဲ့တဲ့အပတ်ကဆွီဒင်နိုင်ငံနဲ့ဖင်လန်နိုင်ငံတွေဟာ NATO အဖွဲ့ဝင်လျှောက်ထားခဲ့တာကိုတူတကီနိုင်ငံကကန့်ကွက်ခဲ့တာဟာမကျေနပ်ချက်တွေရှိတဲ့အတွက်ကြောင့်ဖြစ်ပါတယ်။အဓိကကတော့ခတ်လူမျိုးစုလူမျိုးရေးအဖွဲ့ဖြစ်တဲ့ကာဒစ္စတန်အလုံသမားပါတီ KPP ကိုထောက်ခံအားပေးတာအပြင်လုံခြုံရေးဆိုင်ရာချိန်ချောက်မှုအန္တရာယ်ရှိတဲ့အတွက်လို့တူရကီကပြောဆိုပါတယ် KPP ဟာတူရကီကိုဆက်စုတင်နဲ့ချီပြီးစန့်ကျင်တိုက်ခိုက်နေတာဖြစ်ပြီးတူရကီနဲ့သူ့ရဲ့မဟာမိတ်တွေက KPP ကိုအကြမ်းဖက်အဖွဲ့အစည်းဖြစ်ကြေညာထားပါတယ်ဒါအပြင်ဆွီဒင်နဲ့ဖင်လန်နိုင်ငံတွေဟာတူရကီနဲ့ပတ်သက်ပြီးလက်နက်တင်ပို့မှုပိတ်ပင်တာတွေကိုချမှတ်ထားပြီးတူရကီဘက်ကအကြမ်းဖက်သမားလို့ယူဆရသူတွေကိုပြန်ပေးဖို့ဆွီဒင်နဲ့ဖင်လန်နိုင်ငံတွေကလည်းညှင်းဆို့ခဲ့ပါတယ်အခုလိုဆွေးနွေးနေချိန်မှာပဲဆွီဒင်ဝန်ကြီးချုပ်မက်ကလီနာအရက်ဆင်ကတော့ဥရောပကောင်စီဥက္ကဋ္ဌနဲ့ဒါအပြင်အက်စတိုးနီးယားဝန်ကြီးချုပ်တို့နဲ့တွေ့ဆုံပြီးနောက်ဘယ်အကြမ်းဖက်အဖွဲ့အစည်းကမှငွေကြေးဒါမှမဟုတ်လက်နက်မထောက်ပံ့ခဲ့ဘူးတဲ့အကြောင်းဒီအချိန်ကဆွီဒင်ရဲ့လုံခြုံရေးကိုတိုးမြှင့်ရမယ့်အချိန်ဖြစ်တယ်လို့ပြောဆိုခဲ့ပါတယ်
အန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 9433လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်အသံမြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့မနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်မြန်မာနိုင်ငံကထွက်ပြေးလာပြီးအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်တသန်းကျော်အရေးနိုင်ငံတကာကမိမထားကြဖို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကသတိပေးလိုက်ပါတယ်။ယူကရိန်းနဲ့အာဖဂန်နစ္စတန်နိုင်ငံတို့လိုနိုင်ငံတကာပြဿနာတွေကြားမှာရိုဟင်ဂျာတွေအရေးကိုလည်းမျက်ခြေမပြတ်ကြဖို့ပတ်ချက်ချကျွန်းကဒုက္ခသည်တွေအပါအဝင်ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာတွေနဲ့တွားရောက်တွေ့ဆုံခဲ့တဲ့ကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကပြောဆိုလိုက်ကြပါမဟာမင်းကြီးရဲ့၅ရက်ကြာဘင်္ဂလားဒေ့ရှ်နိုင်ငံခရီးစဉ်အတွင်းမှာတော့ဒုက္ခသည်တွေအပြင်အစိုးရတာဝန်ရှိသူတွေအလှူရှင်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်ဒုက္ခသည်တွေကိုအကူအညီပေးဖို့ဒီနေ့ထဲမှာဒေါ်လာ881တန်းလိုအပ်နေပေမဲ့78ရာခိုင်နှုန်းသာရရှိထားသေးတယ်လို့လည်း UNHCR ကပြောဆိုထားပါရွှင်ကြာရေးရရှိဖြစ်တဲ့ရရှိနိုင်မှုကတော့မြန်မာနိုင်ငံအပေါ်မှာအထူးကမူတည်နေတဲ့အကြောင်းလဲမဟာမင်းကြီးကပြောဆိုခဲ့ပါတယ်သူတွေ့ဆုံခဲ့တဲ့ရွှင်ကြာတွေဟာအချိန်နေပြီးနေရပြန်လို့ရောင်းပြောဆိုခဲ့ကြတယ်လို့လည်းပေါ်ထူးနေဒါကားမျိုးတော်ကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုခဲ့တာပါ2019ခုနှစ်တုန်းကရခိုင်ပြည်နယ်မှာရှိတဲ့နေကြားဆောင်ကင်းစကန်တချို့ကို ARS ရွှင်ကြာဆွေးရောက်တွေဝင်ရောက်တက်ခိုက်ခဲ့တာကိုတုံ့ပြန်တဲ့မြန်မာစစ်တပ်ရဲ့စစ်စင်ရေးတွေကြောင့်နောက်ဆက်တွဲတိမ့်နေချီရဲ့ဒုက္ခတွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိတ်ရှောင်သွားခဲ့ကြတာဖြစ်ပါတယ
်အဖမ်းဆီးခံရတဲ့နိုင်ငံတော်အတိုင်းအမြင်ကပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဟာတရားမဲ့ဖမ်းဆီးခံရတာဖြစ်တဲ့ဆိုပြီးဥပဒေမဲ့ဖမ်းဆီးမှုဆိုင်ရာကုလသမဂ္ဂအလုပ်အဖွဲ့ကိုမိသားစုကတိုင်ကြားလိုက်တယ်လို့ရှေ့နေဖြစ်သူတွေက AFP သတင်းဌာနကိုပြောဆိုပါတယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်စစ်တပ်ကအာဏာသိမ်းခဲ့ပြီးတဲ့နောက်အသက်86နှစ်အရွယ်နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါက်ဆန်းစုကြည်ကိုဖမ်းဆီးထိန်းသိမ်းထားပြီးအောက်ဂရီလိုက်စားမှုအပါအဝင်အမှုတော်တော်များများနဲ့ဆွဲချက်တင်ထားပါတယ်။သူဖမ်းဆီးခံထားရမှုဟာတရားရုံးတင်ပြန်ပေးဆွဲမှုဖြစ်တယ်လို့ဆိုပြီးကုလသမဂ္ဂအလုပ်ဘက်ကိုတိုင်ကြားတဲ့အဲ့ဒီစာထဲမှာဖော်ပြထားပါတယ်။အမှုမှာလူ့အခွင့်အရေးရှိနေတဲ့ဦးကမိသားစုကိုစားဥပဒေမဲ့ဖမ်းဆီးမှုဆိုင်ရာကုလသမဂ္ဂအလုပ်အဖွဲ့ကိုတိုင်ကြားခဲ့တာပါ။ဒေါ်ဆန်းစုကြည်ကိုဖမ်းဆီးထားမှုကတရားမဝင်တယ်လို့ အခြေခံဥပဒေအချက်လက်တွေနဲ့လဲလွဲချော်နေပြီးသူ့ကိုစစ်စစ်ရဲ့တရားရုံးဟာလည်းအခြေခံကြတဲ့ဥပဒေလုံထုံးလုံနည်းတွေကိုချိုးဖောက်နေတယ်လို့အဲ့ဒီတိုင်ကြားချက်မှာပေါ်ပြထားကြောင်း AFP သတင်းဌာနကရေးသားထားပါတယ်။ဒါဟာတရားခွင်သဘောဟန်ပြဖြစ်ပြီးပြန်ပြီးဆွဲထားတဲ့လုပ်ရဖြစ်တယ်လို့လည်းဆိုပါတယ်။လက်ရှိမှာတော့ဒေါန်ဆန်းစုကြည်ကအမှုပေါင်း10မှုကျော်ရင်ဆိုင်နေရပြီးထောင်ဒဏ်17နှစ်ချမှတ်ခံတာရပါတယ်ဒါပေမဲ့သူ့ကိုအကျဉ်းထောင်တဲ့ကိုမပို့သေးပဲတီးကြနေအိမ်မှာပဲထားတယ်လို့သိရပါတယ
်လူခွေရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရဲ့ခီးစဉ်ကိုတရုတ်အာဏာပိုင်ကဝါဒပြန့်မှုအတုံးချမှာကိုတကြွလှရှားသူတွေစိုးရိမ်နေကြမှာပဲလူခွေရေးကဦးစားပေးကိစ္စဖြစ်တဲ့အကြောင်းမဟာမင်းကြီးမီရှယ်ဗက်ရှလီကပြောကြားလိုက်ပါတယ်နှစ်ပေါင်း18နှစ်အတွင်းပထမဆုံးအချိန်လူခွေရေးမဟာမင်းကြီးတူရဲ့တရုတ်ပြည်ခီးစဉ်မှာလူခွေရေးကိစ္စတွေကိုတရုတ်စိုးရနဲ့ဓာတ်ရိုက်ဆွေးနွေးဖို့ရည်ရွယ်ထားတယ်လို့လည်းပြောဆိုလိုက်ကြပါ
Human rights have to be at the core.
လူခွင့်ရေးကိစ္စအဓိကနေရာမှာရှိရမှာဖြစ်ပါတယ်လို့ဗိုလ်ထုနဲ့တရုတ်သမ္မတရှီချင်းဖျင်နဲ့အွန်လိုင်းတွေ့ဆုံရမှာမဟာမင်းကြီးပြောဆိုသွားတာပါ Amnesty International အပါအဝင်နိုင်ငံတကာလူခွင့်ရေးဖွဲ့စည်းတွေကတော့တရုတ်နိုင်ငံကကိုယ်ပိုင်အုပ်ချုပ်ခွင့်ရရှင်ချန်းဒေသမှာအများစုနေထိုင်ကြတဲ့ဝီဂါမွတ်စလင်တွေပေါ်ကြီးလေးတဲ့လူခွင့်ရေးချိုးဖောက်မှုတွေလူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကိုဖြေရှင်းပေးဖို့တိုက်တွန်းနေပါတယ်မဟာမင်းကြီးရုံးကတော့တရုတ်သမ္မတအပါအဝင်အစိုးရတာဝန်ရှိသူတွေနဲ့မဟာမင်းကြီးတွေ့ဆုံမှုဟာတရုတ်နိုင်ငံနဲ့နိုင်ငံတကာကစိုးရိမ်နေရတဲ့လူခွင့်ရေးကိစ္စတွေကိုဓာတ်ရိုက်ဆွေးနွေးနိုင်မဲ့အခွင့်အလမ်းကောင်းတစ်ခုဖြစ်တဲ့ VOA ကိုတုံ့ပြန်ပြောဆိုထားပါတယ်။တရုတ်နိုင်ငံကြားရေးဝန်ကြီးဌာနကလည်းမဟာမင်းကြီးဟာခီးစဉ်အတွင်းကန္နာပေါင်းစုံကလူတွေနဲ့တွေ့ဆုံပြီးအမြင်တွေကိုဖလှယ်သွားမှာဖြစ်တဲ့အကြောင်းပြောဆိုထားပါ။ဝီဂါမွတ်စလင်တွေပေါ်လူမျိုးတုံးအောင်လုပ်နေတယ်လို့စွပ်စွဲထားတဲ့အမေရိကန်ပါဝင်အနောက်နိုင်ငံတချို့ကတော့လူခွင့်ရေးမဟာမင်းကြီးရဲ့ခီးစဉ်ပေါ်စိုးရိမ်တဲ့သဘောထားတွေကိုပြောဆိုထားကြပါတယ်။
ပါကစ္စတန်ဝန်ကြီးချုပ်ဟောင်းအမေရိကန်ဦးဆောင်ပြီးရွေးကောက်ပွဲအသစ်လုပ်ပေးဖို့တောင်းဆိုတဲ့ဆန္ဒပြချီတက်သူတွေဟာဗိုလ်ထုနေကမြို့တော်အစ္စလာမဘတ်ကိုဦးတည်ချီတက်လာရမှာရဲတွေကမျက်ရည်ကိုပုံနေဒုတ်တွေအသုံးပြုပြီးနှိမ်နှင်းကပ်သလိုယာနဲ့ချီတဲ့ဆန္ဒပြသူတွေကိုလည်းဖမ်းဆီးခဲ့ပါတယ်ဆန္ဒပြသူတွေဟာမြို့တော်အစ္စလာမဘတ်ကိုချီတက်ပြီးလက်ရှိအစိုးရကကြားပြရွေးကောက်ပွဲလုပ်မပေးမချင်းမြို့တော်မှာထိုင်သပိတ်ဆန္ဒပြမှာဖြစ်တယ်လို့ဝန်ကြီးချုပ်ဟောင်းခန်ကပြောဆိုထားပါတယ်ဝန်ကြီးချုပ်ဟောင်းအမေရိကန်ဦးဆောင်တဲ့အစိုးရစံကြီးဆန္ဒပြသူတွေဟာမြို့တော်အစ္စလာမ်ဘာဘတ်ကနေမိုင်60ကျော်လောက်ဝေးတဲ့ဆွာဘီမြို့ကနေမြို့တော်အစ္စလာမ်ဘာဘတ်ကိုချီတဲ့ဆန္ဒပြလာတာဖြစ်ပါတယ်ပြီးခဲ့တဲ့လတဲ့တုန်းကဝန်ကြီးချုပ်ဟောင်းအမေရိကန်ကိုလွတ်တော်မှာအယုံကြည်မရှိအဆိုတင်သွင်းခဲ့ပြီးသူ့ရဲ့ PTI ပါတီညွန်ပေါင်းအစိုးရကိုဖြုတ်ချခဲ့ပါတယ်အဲဒီနောက်သူ့ရဲ့ပြိုင်ဘက်ရှဘာရှရစ်ဝန်ကြီးချုပ်ဖြစ်လာခဲ့ပါတယ်အစ္စလာမ်ဘာဘတ်မြို့တော်မှာဆန္ဒပြသူတွေကိုတားဆီးဖို့အတွက်လွတ်တော်အစအဦးတွေအချက်ကြားကြတဲ့ဒေသတွေမှာလုံခြုံရေးတပ်ဖွဲ့တွေကိုချတာပါတယ်အခုလိုအရေးပါတဲ့လှုပ်ရှားမှုကိုဘယ်အစိုးရဘယ်ဖက်စစ်အာဏာပိုင်တွေကမှရပ်တန့်လို့လမ်းလွဲပြစ်လို့ရမှာမဟုတ်ဘူးလို့ဝန်ကြီးချုပ်ဟောင်းအမရာခန်က Twitter ကနေတဆင့်ပြောဆိုထားပါတယ်လက်ရှိအစိုးရကပါလီမန်ကိုဖျက်သိမ်းပြီးရွေးကောက်ပွဲအသစ်လုပ်ပေးတဲ့အထိမျိုးတော်အစ္စလာမဘတ်မှာစန္ဒပတ်မှာဖြစ်တယ်လို့လည်းဝန်ကြီးချုပ်ဟောင်းအမရာခန်ကပြောဆိုထားပါတယ်ခင်ဗျာ
ကျောင်းအပင်းနဲ့မနက်ပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုအောင်လွင်ဦးနဲ့ကိုစောမိုးကျော်တို့ကတင်ပြခရရပါရှင်အခုတော့ဆက်သွယ်မြင့်မြတ်ချက်နဲ့စူးစီးတင်ပြချက်တွေကိုဆက်တိုက်ထုတ်လွှင့်ပေးပါမယ်အရင်ဆုံးအမေရိကန်နိုင်ငံကတနပ်ပစ်ခတ်မှုအကြောင်းသတင်းဆောင်မနဲ့ဆားရအောင်ပါအမေရိကန်ပြည်ထောင်စုတက္ကသိုလ်ပြည်နယ်ကအင်္ဂါနေ့ပြစ်ခတ်သေဆုံးမှုနဲ့ပတ်သက်လို့အဲ့ဒီပြည်နယ်မှာနေထိုင်ကြတဲ့မြန်မာအတိုင်းဝန်ကြားစိုးရင်မူရီတို့ပွားနေတယ်လို့လက်နက်ကင်ဆောင်ခွင့်ထိန်းချုပ်ရေးကိုပို့ပြီးတော့လှုပ်တင်တယ်လို့မြင်သူတွေလည်းရှိပါတယ်မူလရန်ကြောင့်ပြစ်ခတ်မှုမှာလူ20ကျော်သေဆုံးခဲ့ရပြီးတဲ့နောက်အခုလိုပြောဆိုလိုက်ကြတာပါဆက်သွယ်မြင့်မြတ်ထားတဲ့ကိုညာဝင်းအောင်ကတင်ပြထားပါတယ
်အမေရိကန်နိုင်ငံတက္ကသိုလ်ပြည်နယ်ယူဘော်ဒီမြို့ကရော့မူလရန်ကြောင့်ကိုဝင်ပြီးအသက်18နှစ်အရွယ်လူသားသမားကမောင်းမြန်တနတ်နဲ့အင်္ဂါနေ့ကပြစ်ခတ်ခဲ့တဲ့အတွက်ကလေး19ဦးနဲ့လူကြီး2ဦးသေဆုံးသွားတဲ့အပေါ်သမ္မတဂျိုးဘိုင်ဒန်ကအင်ဗျူတော်ကနေအင်္ဂါနေ့ညမှာတုံ့ပြန်ပြောဆိုလိုက်ပါတယ
် The idea that an 18-year-old kidcan walk into a gun store and buy two assault weapons
အသက်18နှစ်ပဲရှိသေးတဲ့လူငယ်တစ်ယောက်ကတနတ်ဆိုင်ထဲဝင်ပြီးတော့မောင်းပြန်တနတ်ဝယ်လို့ရတယ်ဆိုတာကမှားနေပါတယ်လူတစ်ယောက်ယောက်ကိုပြစ်တပ်ဖို့အတွက်မဟုတ်ဘဲနဲ့မောင်းပြန် rifle ကိုဘာကြောင့်ဝယ်ဖို့လိုရတာလဲတမင်ကတော့တောထဲမှာကြီးကအင်ကြီးဝယ်ပြီးတော့ဘယ်ပြေးနေပါ့မလဲတနတ်ကုမ္ပဏီတွေဟာသူတို့အတွက်အမျက်ဆုံးပူရတဲ့ဒီမောင်းပြန်တနတ်တွေကိုဆယ်စုနှစ်နှစ်ခုလောက်တွန်းရောင်းနေကြကြတာပါကျွန်တော်တို့မှာဒီကုမ္ပဏီတွေကိုရင်ဆိုင်ရတဲ့တတိရှိတဲ့မှာလေ
ကလင်းငယ်အများပြားတည်ဆုံးခဲ့ရတဲ့ဒီသတင်းကြောင့်တုံ့လွန့်ရသလိုမူလာတန်းအရွယ်မိမိရဲ့ကလင်းငယ်အတွက်ပါစိုးရိမ်ပူပန်စိတ်ဝင်လာမိကြောင်း Texas ပြည်နယ် Houston မြို့မှာနေတဲ့ Matt Bebe ကပြောပါတယ်
အခုဖြစ်သွားတာမူလာတန်းတောင်းမှဖြစ်သွားတာကလေးလေးတွေလည်းအများကြီးသိသွားတယ်နောက်တော့အသိတဲ့တဲ့မှလည်းကလေးတွေတတ်သိတယ်ဆိုတော့ပုံပြီးတဲ့စိတ်ပူတယ်စိတ်မကောင်းလည်းဖြစ်မိတယ်ကိုယ်ကလေးအရွယ်လေးလည်းဖြစ်တဲ့အတွက်ကြောင့်အဲ့တဲ့ကြောင့်တွေကတော့အကုန်လုံးပိတ်ချပလိုက်တာပေါ့နော်မိဘကြောင့်နေနဲ့ဆိုလို့ရှိရင်တော့ပို့ပြီးစိတ်ပူတယ်နောက်ဒါနဲ့ကြောင့်ဖွင့်နေမှာသူတို့ပို့ပြီးတော့တောင်းနေကို safety ပို့ဖြစ်အောင် security ပို့ဖြစ်အောင်လုပ်တဲ့တယ်တော့မြင်တာပေါ့နော်ဘာဖြစ်လို့လဲဆိုတော့အခုကလေးတွေအများကြီးလည်းတွေွားတာဖြစ်တဲ့ကြောင့်မိဘကြောင့်တည်းကတော့နေ့စဉ်နဲ့ညချင်းပူရတာပေါ့ဘယ်နေရာမှမတုံ့ကြုံမှုမရှိတော့လေ
Texas ပြည်နယ်ဟာ American ပြည်ထောင်စုအတွင်းလွတ်လပ်စွာတနတ်ကင်ဆောင်ခွင့်ရှိတဲ့ပြည်နယ်တစ်ခုဖြစ်ပါတယ်ကားဒရိုင်ဘာလိုင်စင်ပြနိုင်ရင်တနတ်မျိုးစုံဝယ်ယူလို့ရတဲ့ဒေသဖြစ်တာကြောင့်ဒါကိုမထိန်းချုပ်နိုင်ရင်ဒီလိုမျိုးအလားတူဖြစ်ရဆိုးတွေထပ်ကြုံရနိုင်တယ်လို့ Texas Dallas မြို့မှာနေတဲ့ကိုဇော်ထွန်းကထောက်ပြပါတယ
်ဒီကဲအရင်ကလေးတွေကတမူးရှိတဲ့ကလေးတွေကဘယ်လောက်ရင်းနှင်းစရာကောင်းလဲကြာဒီမှာတော့ဒီလက်နက်ကပရိုဖက်ဆိုအဲ့လိုသူသူကိုကိုကိုင်းမော်လေးအဲ့ဒါ freedom လို့ဖြစ်ပြီးတော့ကိုင်ဆောင်ကအဲ့လိုမျိုးဖြစ်နေကြတာဒီတိုင်းနဲ့ကဆိုလူငယ်ရစပန်ဒန်လီတရားရနေပဲပြီးတော့ဟိုမူရစီဝါလည်းရှိနေတာပဲလုံနေကြတာပဲဆိုတော့ခဏခဏအက်ဆီဒန့်ဖြစ်ဖို့များတာကတော့ဂျင်းတည်ပဲတိတိကျကျထိတ်ချုပ်မယ်ဆိုရင်တော့ဒါကန့်သက်ချက်နဲ့ထားပြီးတော့ကင်ကွန်ပေးစီကြတာပေါ့ထိတ်ချုပ်ရေးကလိုတဲ့လူတွေရှိတယ်မလိုတဲ့လူတွေရှိတယ်အဲ့လိုမျိုးရှိကြတာအဲ့လိုတဲ့လူတွေလည်းဒါစီကန့်ချက်ကိုဟိုကန့်သက်ထားစေချင်တယ်ချို့တွေကျတော့လည်းဖွင့်ပေးထားပြီးတော့ကင်ဆောင်ရင်းနေအဲ့လိုမျိုးတွေပေါ့ဒီမှာတူတူတယောက်တည်းကလက်နက်ကလက်နက်အမျိုးပေါင်းစုံပဲအဲ့လိုမျိုးခရစ်စီလေးလည်းအများကြီးရှိတာပဲတက်ဆက်စီနေမှာခုနဲ့တည်တဲ့လူရဲ့ဆက
် Texas ပြည်နယ်ကပြစ်ခတ်မှုဖြစ်ပြီးတဲ့နောက်လက်နက်ကင်ဆောင်မှုဥပဒေနဲ့ပတ်သက်လို့အဓိပ္ပာယ်ရှိရှိပြုပြင်ပြောင်းလဲကြဖို့လွှတ်တော်အမတ်တွေကိုတွန်းအားပေးသွားမယ်လို့သမ္မတဂျိုးဘိုင်ဒန်ကအလေးနဲ့ကတိပြုလိုက်ပါတယ်အာရှခီးစဉ်ကရောက်ရောက်ချင်းမှာပဲအခုလိုတုံ့ပြန်ပြောဆိုတာလည်းဖြစ်ပါတယ်ခင်ဗျာ
Texas ပြည်နယ်ထက်ကတနပ်ပစ်ခတ်မှုကြောင့်ကလေးငယ်တွေတေဆုံခဲ့တဲ့အပေါ်အဲ့ဒီကမြန်မာအတိုင်းဝိုင်းကလည်းစိုးရိမ်မှုရှိနေတဲ့အကြောင်းကိုညံဝင်းအောင်ကအမေမြန်တင်ပြတော်တာပါရှင်။ VOA မြန်မာပိုင်းရဲ့ချာတာပလင်းနေမနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့ဖန်စီခံထားတဲ့မြန်မာပြည်ရင်းကသမင်တရင်နမားတွေတရင်ဖက်ဆက်ရအောင်ပါ။ဖန်စီခံထားတဲ့ဦးစီသူအောင်မြင့်ကသူ့အပေါ်ဆွဲဆိုထားတဲ့အမှုမှာသူ့ဖက်ကတက်တည်လိုက်ပေးဖို့ကြံကြားရေးဝန်ကြီးဌာနကိုတင်ပြထားပါတယ်။ဥပဒေနဲ့အညီတရားဝင်သတင်းလုံကလုတ်ကိုင်းနေသူတို့ဆိုတာကိုဖော်ပြဖို့အတွက်အခုလိုတင်ပြတာလို့ရှေ့နေတွေကပြောပါတယ်။ဖန်စီတရားဆွဲဆိုခံရတဲ့သတင်းသမားတွေရဲ့နောက်ဆုံးအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုတော့ကိုရဲမုံကဆက်ပြီးတော့တင်ပြထားပါတယ်ရှင်
။ VOA အပအဝင်သတင်းဌာနအချို့မှာစောင်းပါရေးသားသူသတင်းသမားဦးစီသူအောင်မြင့်ကိုရန်ကုန်အရှေ့ပိုင်းခရိုင်တရားရုံးကနိုင်ငံတော်အကြီးညိုပြတ်အောင်ပြုလုပ်မှုရဲတပ်ကြီးဥပဒေပုံမှန်124ကာကြီးနဲ့ဆွဲချက်တင်ထားတယ်လို့ပဇွန်နောင်မြို့နယ်တရားရုံးနဲ့ဗဟန်းမြို့နယ်တရားရုံးတို့ကလည်းတက်မတော်ပြိုကွဲအောင်လှုံ့ဆော်မှုပုံမှန်905နဲ့ဆွဲချက်တင်ထားပါတယ်။မေလ25ရက်အရှေ့ပိုင်းခရိုင်တရားရုံးကဆွဲဆိုတဲ့ရဲတပ်ကြီးဥပဒေပုံမှန်124ကာကြီအမှုအတွက်တရားခဏ်တက်တဲ့တချို့စစ်ဆေးမေးမြန်းခဲ့တယ်လို့သိရပါတယ်။ဒီအမှုအတွက်တက်တဲ့လိုက်ပေးဖို့ဦးစီသူအောင်မြင့်ဘက်ကပြန်ကြားရေးဝန်ကြီးဌာနဘက်ကိုတင်ပြထားတယ်လို့သူရှိနေထံကသိရပါတယ်
။ "तू อ่ะဒီ तू ကဟိုပြောချင်တာတော့ तू อ่ะဒီစားနယ်စင်းကျင်းဝင်တဲ့အညီသူရေးတယ်ဆိုတဲ့ဟာပေါ့နော်။"အဲအဲ့ဒါရယ်နောက်တစ်ခုကကြတော့ဒီဒီ QA ကဒီမြန်မာပြည်မှာဆိုရင်ဒါရုံးကခွင့်ခွင့်လက်ခွင့်ပြုထားတယ်ဆိုတဲ့ဟာအမတို့အဲ့မှာတက်တည်ကြတာတခုရှိတာပေါ့နော်အဲ့နှစ်ချက်ပေါ့အဲ့နှစ်ချက်အတွက်ကိုသူကအဲ့လူတွေသူထည့်တာပေါ့နော်အဲဘယ်လိုပြောရမလဲသူတို့လာမလာတော့မသိဘူးပေါ့နော်ဒါကအရက်တက်တည်ကြအမတို့ပြီးသွားတဲ့အခါကျတော့မှပဲအဲသူတို့ခေါ်မယ်ပေါ့နော်ဆိုပြီးတော့အမတို့ပြင်ထားတာပေါ့လေဆိုတင်ပြင်ထားတာပေါ့အမှုရှင်တွေကတော့ဒီတိုင်းပဲဟိုနေစီစီဘယ်လိုပြောလဲကိုယ့်ဘက်ကဒီတူအားတွေပဲစစ်နေနေတဲ့အဆင့်ဆိုတော့လေဒါမှတော့ဟိုထူးထူးတော့မရှိဘူးအရင်ဟိုဟာအပြေလိုဘတ် site ကကြတော့သူကပြီးသွားပြီဆိုတော့လေသူတို့ဘက်ကတော့အဓိကအဲ့သုံးမှုလုံးမှာဆွတ်ဆွဲထားတာပေါ့အဓိကတော့ဆရာကြီးရေးတဲ့စာသားတွေပေါ်မှာပေါ့နော်ဒီဆောင်မားတွေပေါ်မှာပဲမတူပြီးတော့ပဲသူကဆွတ်ဆွဲထားတာဆိုတော့လေ
VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထုံးကတော့ VOA အတွက်ဦးစီသူအောင်မြင့်ရေးသားပေးပို့တဲ့သတင်းဆောင်မားတွေဟာအချက်အလက်အခြေခံရေးသားထားတာတွေပဲဖြစ်ပြီးVOA ကိုသတင်းဆောင်ပါရေးသားပေးပို့လို့ဆိုတဲ့ဆွဆွချက်နဲ့ဖမ်းနေဆိုရင်တော့သတင်းသမားတယောက်ကိုမတရားဖမ်းဆီးတာပဲဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။2021ဩဂုတ်လ15ရက်နေ့ကဦးစီသူအောင်မြင့်ကိုဖမ်းဆီးစဉ်မှာ BBC Media Action ရဲ့ခန်းစားကြည့်အစီအစဉ်တင်ဆက်သူမတ်ထထခန်ကိုလည်းအတူဖမ်းဆီးခဲ့တာပါ။မတ်ထထခန်ကလည်းအခုလက်ရှိအင်းစိန်အကျဉ်းထောင်အတွင်းဖမ်းဆီးထိန်းသိမ်းခံနေရပါတယ်။မတ်ထထခန်ကိုတော့မင်္ဂလာတောင်ညွန့်မြို့နယ်ကပုံမှန်905ကကြီးနဲ့ဗဟန်းမျိုးနယ်ကပုံမှန်စက်ခွန်မြင်းဆောင်တစ်တုံးနဲ့တရားစွဲဆိုထားပါဗျ။ ဒီအမှုအခြေအနေနဲ့ပတ်သက်လို့သူမရှိနေကအခုလိုပြောပြပါဗ
ျ။သူက905နဲ့ဆွဲထားတယ်။တခုကစက်ခွန်တင်နဲ့ဆွဲထားတယ်ပေါ့နော်။905နဲ့ဆွဲထားတဲ့အခါမှာလည်းအဲ့ဒါပတ်သက်ပြီးသူအထောက်အထားပြနိုင်တဲ့ဟာမရှိဘူး။သက်ကုန်တက်မှာကြပြန်တော့လေမတရားအသိနဲ့ချိတ်ဆက်ပါရဲ့လို့ပြောအောင်လေရှင်ချောင်းမပြတ်တနိုင်တဲ့အပြင်ပေါ့သူကသတင်းနောက်ဖြစ်တဲ့အပေါ်မှာလည်းဟိုတကယ်လို့သတင်းယူခဲ့တဲ့ဆိုလို့ရှိရင်တော့ဥပဒေနဲ့အညီသတင်းယူခဲ့တဲ့ဆိုတဲ့ပုံစံလေးကသုံးသပ်လို့ရနေတာလေသူကတရားစွဲအဖွဲ့စီကဒီပုံမှန်နဲ့စွဲလိုက်တဲ့အပေါ်မှာဥပဒေနဲ့အညီလုပ်တယ်ဆိုတဲ့ပုံစံမျိုးနဲ့သူကဒီလိုပြောမှဆိုရင်တရားခွန်မှာအမှုတင်စစ်ဆေးရပေါ့အမှုရဲမှာစစ်ဆေးပေါ်ပေါက်ချက်ရပေါ်လွင်မှုမရှိဘူးတဲ့ဟာကျွန်တော်မေးခွန်းထုတ်နိုင်ပြီးတော့ကျန်ရှာအောင်ပြတ်တနိုင်တဲ့အခွင့်အရေးတော့ကျမတို့ရဲ့တရားခံစိုက်ဘက်ကရတယ်ဒါပေမဲ့ဒီပုံမှန်မှာအမေကဘယ်နှနစ်ချလို့လဲဟာ30ပြည်သားဖြစ်တဲ့အတွက်ကြောင့်မို့လို့ကျမတို့အမှုကအချင်းချင်းကောင်းလဲထောင်ကြမှာပဲ
စစ်တပ်ကအာဏာသိမ်းပြီးနောက်အဖမ်းဆီးခံရသူတွေထဲမှာသတင်းသမားတွေလည်းပါဝင်ခဲ့ရမှာအခုချိန်ထိဆိုရင်သတင်းသမား80ဝန်းကျင်ဖမ်းဆီးတရားစွဲဆိုခံနေရသေးပါသူတို့ကိုနှစ်ရှည်ထောင်ချနိုင်တဲ့ပုံမှန်တွေနဲ့တရားစွဲဆိုထားတယ်လို့ရှင်းနေတွေကပြောပါတယ်မကြသေးခင်ကပဲမြဝတီမြို့မှာဖမ်းဆီးခံခဲ့ရတဲ့မဲခေါင်တရင်ဌာနအလွတ်တန်းတရင်တော့မောင်မောင်မျိုးကိုလည်းနှစ်ရှည်ထောင်ချနိုင်တဲ့အကြမ်းဖက်တိုက်ဖျက်ရေးဥပဒေ52ကာကြီးနဲ့စစ်ကောင်စီဘက်ကတရားစွဲဖို့ပြင်ဆင်နေတယ်လို့အဲ့ဒီတရင်ဌာနရဲ့အဒီတာကိုညံလင်းထက်က VOA ကိုပြောပါတယ
်။ဆယ်နှစ်ဖမ်းနေပေါ့နော်။17ရက်နေ့ကြာတော့ကျွန်တော်တိုက်ဖျက်ရေးဥပဒေ52ကာကြီးနဲ့သူ့အမှုဖွင့်တယ်။ဒီရက်ပဲတနင်္လာနေ့အင်္ဂါပေါ့နော်။16ရက်နဲ့18ရက်နေ့မှာသူ့အမျိုးသမီးနဲ့သူ့အမေနဲ့တွေ့တွေ့လို့ရတယ်။ကံတော့မဟုတ်ပြီးတော့အဲ18ရက်နေ့မှာပဲသူ့ကိုဖမ်းအချုပ်ကနေပြီးတော့ထောင်ထဲကိုရွှေ့လိုက်တယ်ပေါ့နော်။မောင်မျိုးတွေ့ရတာတော့ကျမကြီးလည်းကောင်းတယ်ပေါ့နော်။ကောင်းကောင်းမွန်မွန်ပဲပေါ့။အဲ့လိုဒီရိုက်ကနှစ်ထားမျိုးမတွေ့ကြဘူး။အဲ့လိုပြောရသူမျိုးသူများဆက်ရတဲ့ဒီရဲရဲကနဦးချင်းနဲ့ပေါ့နော်။အမှုဖွင့်ချင်းနဲ့မဟုတ်ဘူး။ကနဦးချင်းနဲ့မှာတော့သူ့ဖုန်းနဲ့မှာသူ့ကောင်းမှာပေါ့နော်။ဒီမဲခေါင်တရင်ဌာနကတည်းကတချို့ရဲ့နောက်ပြီးတော့သူနိုင်ငံရေးနဲ့ပတ်သက်တဲ့ post တွေလိုမျိုးဒေါ်လာရင်းနဲ့ပတ်သက်တဲ့ post တွေ share ထားတာကိုတွေ့တော့သူဆက်စစ်တယ်ဆက်စစ်တဲ့အခါကျတော့သူကဒီတရင်ဌာနမဲခေါင်တရင်အတွက်လွတ်တန်းတရင်အောင်နေတဲ့တရင်ရှင်းပြတယ်နောက်ပြီးတော့ဟို PDF တွေနဲ့ဆက်သွယ်ပြီးတော့မိမျက်နှာမျိုးတွေရှိတယ်နိုင်ငံရေးနဲ့ပတ်သက်ပြီးတော့မဟုတ်မမှန်ရှိတယ်ဆိုပြီးတော့ share ရတော့ကနဦးချိန်နမှာတော့အဲ့လိုမျိုး share ထားတယ
်ဒီပုံမှန်အရာပြစ်မှုထင်ရှားကြောင်းစီရင်ခံရရင်အနိုင်ဆုံး1,900ချခံရနိုင်ပါတယ်အခုလိုသတင်းသမားတွေကိုဖမ်းဆီးတရားစွဲဆိုတာတွေကြောင့်သတင်းရေးသားမှုတွေမှာပိုပြီးအခက်အခဲဖြစ်လာရတယ်လို့ကိုညံလင်းထက်ကဆက်ပြီးပြောပါရယ
်သတင်းသမားတွေရဲ့ဒီအခြေအနေကိုပြောရဆိုရင်တော့ဟိုအခြေအနေနှစ်မျိုးတော့ပြောလို့ရပါဘောเนาะတချို့ကတော့ဒီအာဏာသိမ်းထားတဲ့စစ်ကောင်စီရဲ့ခိုင်းတဲ့အတိုင်းပြောတဲ့အတိုင်းပေါ့เนาะသူတို့တုံ့နှုံခိုင်းတဲ့အတိုင်းရှိတဲ့သတင်းမီဒီယာတချို့နဲ့သတင်းသမားတို့ရှိရပေါ့သူတို့ကတော့ပြဿနာမရှိဘူးဒါပေမဲ့ဒီတကယ်ပြင်းပြမှာဖြစ်ပျက်နေတဲ့အခြေအနေကိုနောက်ပြီးတော့ဒီသူရဲ့သဘောထားကိုထင်ဟအောင်ပေါ့နော်သူရေးတဲ့လူအဲ့လိုအဲ့အမှန်အဲ့တိုင်းရေးတဲ့သမားတွေတော့ကတော့ဒီအချိန်မှာသူတို့တင်တော့မသိတာနဲ့ဒီစစ်တပ်ကဖမ်းမှာပဲဖမ်းမြင်နေရင်လို့သူတို့ငါအကကြီးနဲ့မဟုတ်တော့ဘူးပေါ့နော်ဒီအကြမ်းဖက်မှုတိုက်ဖျက်ရေးဦးလေး52ကကြီးကိုသူတို့ကပြင်းထန်တဲ့ပုံမှန်နဲ့တရားစွဲရမျိုးလည်းတွေ့ရတယ်ဘာဖြစ်လို့လဲဆိုတော့ဒီသတင်းသမားကတော့သတင်းရယူရတဲ့နေရာမှာPDF နဲ့လည်းဆက်သွယ်ရမှာပဲ NUGC page နဲ့လည်းဆက်သွယ်ရမှာပဲရှင်ရင်။အမြောက်ဆက်သွယ်ပြီးတော့သတင်းမိရတာဖြစ်တဲ့အတွက်ဒီလိုမျိုးဆက်သွယ်ထားရတဲ့သူတို့ကအကြံဖတ်မှုဥပဒေနဲ့မှုဖွင့်လို့ရတဲ့အခြေအနေဖြစ်နေတဲ့
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့2021 February 1ရက်နေ့ကစပြီးအခုချိန်ထိစစ်ကောင်စီကဖမ်းဆီးခဲ့တဲ့သတင်းသမားပေါင်းအယောက်200နီးပါးရှိခဲ့ပြီးတချို့တော့ပြန်ပြီးလွတ်ခဲ့ပါဗျ။ဖမ်းဆီးစဉ်သတင်းသမား3ဦးအသက်သိဆုံးခဲ့ရတယ်လို့သတင်းလွတ်လပ်ခွင့်အဖွဲ့တွေကထုတ်ပြန်ထားပါဗျ။သတင်းသမားတွေကိုအများဆုံးတရားစွဲဆိုထားတာကတမတော်ကိုအကြီးညိုပြည့်စုံမှုဥပဒေပုံမှန်905ကကြီးနဲ့ဖြစ်ပြီးတော့ဆက်သွယ်ရေးဥမှုတွေပုံမှန်အပြင်နှစ်ရှည်ထောင်ချနိုင်တဲ့မတရားအသင်ဆက်သွယ်တဲ့ဥပဒေပုံမှန်နိုင်ငံတော်အကြီးညိုပြည့်အောင်ပြုလုပ်မှုတို့နဲ့ပါတရားစွဲဆိုတာတွေလုပ်လာခဲ့ပါတယ်ခင်ဗျာ
ရန်ကုန်ကပေးပို့ထားတဲ့သတင်းကိုရဲမွန်တင်ပြသွားတာပါရှင်တောသားရှင်များရှင် VOA ကနေထုတ်လင်းပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com ရဲ့ပင်မစာမျက်နှာရဲ့လက်အဖက်မှာတွေ့ရတဲ့တိုက်ရိုက်နာစင်ရန်ဆိုတဲ့အောက်မှာနေ့စဉ် TV သတင်းလောက TV မဂ္ဂဇင်းနဲ့ဗီဒီယိုသတင်းတွေကိုခဏအလိုက်အလွယ်တကူကြည့်ရှုနိုင်ပါတယ် VOA American အသံကနေဒီကနေ့ညဖက်ထုတ်လွှင့်သွားမယ့်ညနေခင်းအစီအစဉ်တွေကိုတော့ည9:00နဲ့10:00အထိလိုင်းနိုမီတာ16.25ကနေတင်ဆက်သွားမှာဖြစ်ပါတယ်။အခုတော့ထိုင်းဘက်ကသတင်းတပိုးပဲဆက်ရအောင်ပါ။ထ ိုင်းမြန်မာနယ်စပ်မှာထိုင်းဘက်ခြမ်းလူကုန်ကူးတွေတည်ဆောက်လုံးတည်ဆောင်လာတဲ့မြန်မာနိုင်ငံသားတွေနေစဉ်ဆိုသလိုဖမ်းဆီးမိနေတာမှာမေလ25ရက်နေ့တုန်းကလည်းလူတရားကျော်ဖမ်းမိပါတယ်။ကန်ချနာပူရီပြည်နယ်မှာဆယ်ဘင်းကားတစ်စီးအပေါ်မှာတာလပတ်အုပ်ပြီးတော့အဲ့ဒီလူတွေကိုတင်လာတာပါ။တည်င်းကိုတော့ VOA သတင်းထောက်မယေအေးမကထိုင်းကနေသတင်းပေးပို့ထားပါတယ်
။ထိုင်းမြန်မာနယ်စပ်ကန်ချနာပူရီပြည်နယ်ထဲမှာဆိုင်ရုပ်စစ်ဆေးဂိတ်ကိုဖြတ်ပြီးမောင်းလာတဲ့ကုန်တင်ကားကြီးထဲမှာတော့အထောက်ထားမဲ့မြန်မာနိုင်ငံသား100ကျော်လိုက်ပါလာခဲ့တာပါ။ကန်ချနာပူရီပြည်နယ်ထဲကပလောပီနံစိုက်ခင်းတစ်ခုဘက်ကိုဥတီမောင်းလာချိန်မှာတော့ထိုင်းရဲနှစ်ဦးကနောက်ကနေလိုက်လာပြီးစစ်ဆေးဖို့လုပ်တဲ့အချိန်မှာကားပေါ်ကတလပတ်စအုပ်ပြီးလိုက်ပါလာတဲ့မြန်မာနိုင်ငံသားတွေကထွက်ပြေးခဲ့ကြပါတယ်။ဒီနောက်ရဲကတနက်နဲ့ဖောက်ပြီးလိုက်လံဖမ်းဆီးတာတွေလုပ်ခဲ့တာကြောင့်မြန်မာနိုင်ငံသား100ကျော်ဖမ်းဆီးခံရတယ်ဆိုပြီးထိုင်းတောင်ပိုင်းအခြေစိုက်အလုသမားရေးဆောင်ရွက်နေတဲ့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလုသမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ်
။ဟိုကားလည်းကြည့်ရမလား။အဲမပြောလည်းဖြစ်နေတော့မတော်မရဘူး။ရန်နေအဲ့ဒီမှာရဲရောက်လာတော့အဲ့ဒါနဲ့စစ်စီးရဲ့အချိန်မှမလုံသမားရကားအနေနဲ့ထွက်ပြေးနေတယ်။အော်ဖမ်းရပါလို့။လူကြီးရတော့တရားကြော်တရားကြော်မှမသူကငါ့အတန်းငယ်ဆုံးအဲ့ငါ့ဟာသာဆုံးဖြစ်ပါတယ်။အဲ့ငါ့ဆက်ကလေးလေးနဲ့မရရတော့ကားလုံးမှာထင်လာလို့ပြောတယ်။တောင်ကျန်တဲ့လူတွေကတော့အဲ့နောက်မှာတာဝန်ဥပဒေလေးဒါကြီးရဲ့အကြီးမင်းဒါလည်းခက်ခဲပဲကျွန်တော်တို့ထင်လာတော့ပြီ။မဟုတ်ဆိုတော့ဒီလိုလေးနဲ့တော့မှတရားကြော်ဆိုတော့တို့ဆိုတော့ဒီကတော့ဒရုန်းဆင်ခဲ့ပါမယ်။အနေရောမရှိရတဲ့နေလေ
။အခုဖမ်းမိတဲ့မြန်မာနိုင်ငံသားတွေဟာမန္တလေးမြို့ကနေလာကြသူတွေဖြစ်တယ်လို့လဲဆိုပါရယ်။သူတို့တွေကိုထိုင်းနိုင်ငံရဲ့အတွင်ပိုင်းပြည်နယ်သုံးခုမှာအလုပ်တွေရမယ်ဆိုပြီးလူကုန်ကူးသူတွေကခေါ်ဆောင်လာခဲ့ကြတာပါ။သူတို့ဟာထိုင်းနိုင်ငံအတွင်ပိုင်းပြည်နယ်သုံးခုမှာအလုပ်သွားလုပ်ကြမဲ့သူတွေဖြစ်တယ်လို့လဲဆိုပါရယ်
။ပထမဖမ်းမိရယ်။ပြည်ချင်းမလို့ရယ်လေအောင်ရောဒါမှမဟုတ်တို့လက်တွေမှာခိုင်းမှာအကြောင်းလေး plastic ဟိုကျိုးကြီးကျွန်တော်တို့ plastic ကျိုးကြီးအကျိုးကြီးနဲ့ချီကြတာပေါ့အကြောင်းလေးနဲ့အမီရောအစင်းရောဝိုင်းရောပေါ့ဆက်လို့ဘယ်ရောဆိုဘယ်ပို့ပေါ့
ဖန်စီခံရသူတွေဟာနှစ်စီးတွဲ truck ကားကြီးပေါ်မှာနိုင်အတော်ကြာတယ်လီဖုန်းစာတွေအုပ်ပြီးလိုက်ပါလာခဲ့ရတာကြောင့်ဒီထက်ပိုကြမယ်ဆိုရင်အသက်ရှူမွန်းကျက်တာတွေဖြစ်နိုင်တယ်လို့လည်းဦးမင်းဦးကဆိုပါတယ်ပြီးခဲ့တဲ့ရက်တုန်းကလည်းလူပုံကူးသူတွေကမြန်မာနိုင်ငံသား100ယောက်ကိုတပ်ပြည်နယ်ကနေပြန်မှုစီတွေတည်ဆောင်လာတဲ့ကုန်ကားနဲ့ချိုင်နယ်ပြည်နယ်တွေကိုတည်ဆောင်လာစဉ်မှာလမ်းခီးမှာပဲအောက်ဆီဂျင်ပြတ်လတ်တဲ့လက္ခဏာတွေနဲ့မြန်မာအမျိုးသမီး2ဦးသေဆုံးခဲ့တဲ့ဖြစ်စဉ်လည်းဖြစ်ခဲ့ပါတယ်။အခုဆိုရင်အလုတ်ကန်ရှာဖွေဖို့လာကြတဲ့မြန်မာနိုင်ငံသားတွေဟာထိုင်းမြန်မာနယ်စပ်အသီးသီးကနေအစုလိုက်အပြုံလိုက်ဝင်ရောက်လာနေစေဖြစ်ပါတယ်ရှင်။
လူကုန်ကူးတွေခေါ်လာတဲ့မြန်မာနိုင်ငံသားတရားကျော်ထိုင်းဖက်မှအဖမ်းခံရတဲ့တဲ့မိုင်အီမှာတင်ပြသွားတာပါရှင်။အခုတော့တရုတ်ဆိုရှယ်မီဒီယာဝေဘိုမှာတင်လိုက်တဲ့ယူကရိန်းစစ်ပွဲဆိုင်ရာဗီဒီယိုတစ်ခုထဲဘာတွေပြောဆိုထားသလဲဆိုတာနားဆင်ကြည့်ရအောင်ပါ။
မေ19ရက်နေ့ကဆိုရှယ်မီဒီယာဆာမျက်နှာဝေဘိုမှာတရုတ်အမျိုးသားရေဒီယိုကဗီဒီယိုတစ်ခုတင်လိုက်ပါတယ်။သူတို့ရေးထားတဲ့အထဲမှာအနောက်တိုင်းမီဒီယာတွေရုရှားယူကရိန်းပြည်ပခသတင်းတင်ပြမှုမှာဝါရဖြတ်သတင်းမှားတွေပါတယ်လို့ပြင်သစ်အီတလီနယ်သာလန်နဲ့တခြားနိုင်ငံတွေကတီးခြားရက်တည်တဲ့သတင်းတောက်တွေကတလောကကုလသမဂ္ဂစီးပွေးမှာဝေဖန်သွားတယ်လို့ဆိုပါတယ်။သူတို့ကဒီပြည်ပခအကြောင်းအမှန်တွေတင်ပြမိလို့အလုတ်ဖြုတ်ခံရတယ်လို့ဝေဘိုမှာပြောထားတာပါ။ဒါလူတွေအထင်မှားအောင်လုပ်လိုက်တာပါ။တကယ်တမ်းကျတော့တရားရုံးသတင်းတောက်တွေဟာရုရှားဆူရဝါရဖြတ်မှုတွေကိုတင်ပြလေးရှိတာတာဏကတွေအပြည့်ပါကုလသမဂ္ဂစီဝေးဆိုတာကလည်းရုရှားသူ့အကြံနဲ့သူစီစဉ်တဲ့အလို့သဘောဆွေးနွေးမှုဖြစ်ပါတယ်ဒီမှာဖိတ်ကြားထားတဲ့သတင်းတောက်တွေကရုရှားရဲ့တပ်ပြမှုတွေကယူကရိန်းလုတာပါလို့တသက်အပြစ်တင်ပါတယ်မရီယူပေါ်ပြဆက်ရုံတွေကရဲသားတွေကိုယူကရိန်းကဖောက်ခွဲတာဖြစ်တယ်မျက်မြင်တွေပြောတဲ့ရုရှားကဒုံးကျည်နဲ့တိုက်ခိုက်တာမဟုတ်ဘူးဆိုတဲ့မူသားကိုသူတို့ကလိုက်ပြောကြပါတယ်ဒါဟာရုရှားလက်ချက်ဆိုတာ BBC ကသေချာအထောက်ထားနဲ့တွေ့ခဲ့ပေမဲ့ယူကရိန်းဟာရဲသားတွေကိုလူသားတိုင်းအဖြစ်သုံးတယ်လို့သူတို့ကအပိုင်းဆွဆွဲပါတယ်ရုရှားကစစ်ရာဇဝတ်မှုကျူးလွန်နေဆိုရဲ့ဖြစ်ရပ်ထောင်ချီကိုနိုင်ငံတကာအတိုက်အဝန်းနဲ့ယူကရိန်းကစုံစမ်းနေပါပြီမေလ23ရက်နေ့မှာတော့ယူကရိန်းတရားရုံးကရုရှားစစ်သားတစ်ယောက်ကိုအသက်62နှစ်အရွယ်လက်နက်မဲ့ယူကရိန်းမျိုးသားအိုလက်ဇန်ဒါရှယ်လီပော့ဖ်ကိုပြစ်ဒဏ်မှုနဲ့ထောင်ဒဏ်သက်သက်ချမှတ်လိုက်ပါတယ်
သတ္တရှင်များရှင် ဖီယိုအေကထုတ်လွှင့်ပေးနေတဲ့ကျမရေးသိပ္ပံနဲ့နည်းပညာအမျိုးသမီးကဏ္ဍဘလော့ဂါရေးပြောသမျှမြန်မာအရေးသုံးသပ်ချက်အင်္ဂလိပ်စာသင်ခန်းစာစတဲ့သတင်းဗတ်စင်ကဏ္ဍတွေနဲ့အတူနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ VOA ရဲ့အနေနဲ့ဆက်မြင်နာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုလည်းစသနဲ့ဖတ်ရှုနိုင်ပါတယ
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပ
ါမင်္ဂလာမနက်ခင်ပါရှင် VOA American အတန်ရဲ့2022ခုနှစ်မနက်ပိုင်းအစီအစဉ်တွေကိုစပြီးတော့ထုတ်လွှင့်နေပါတယ်ခုတော့ကြာရပတင်းနဲ့မနက်ပိုင်းအစီအစဉ်တွေကိုတော့ line dometer 2450 53နဲ့ line lambda 190တို့ကနေဆက်ပြီးတော့တင်ဆက်နေပါတယ်။အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာကျမရေးဦးကျော်စန္ဒရဲ့မြမအရေးသုံးသပ်ချက်နဲ့အားကစားကဏ္ဍတွေကိုနားဆင်ရမှာပါ။အခုအရင်ဆုံးတော့ကျမရေးကဏ္ဍကိုတင်ဆက်ပေးချင်ပါတယ်။ခုလိုပဲမိုးရွာသီးတဲ့ကိုစပြီးတော့ဝင်ရောက်လာတဲ့အချိန်မှာဖြစ်လက်ဖြစ်တာရှိတဲ့ one ပြက် one shot ယောဂအကြောင်းဒါဒီတုတ်ကွေးယောဂအကြောင်းတွေကိုတင်ဆက်ထားပါတယ်။အဲ့ဒီယောဂတွေကိုဘလို့သတိပြုကာကွယ်ရမလဲဆိုတာကိုလည်းဒေါက်တာတန်စောကကျမရဲ့အစီအစဉ်မှာမြေမြန်တင်ပြထားပါတယ
်။ဘုရားဒီမှာဝမ်ပြဝမ်ရှော့ယောဂနဲ့ရာသီတုတ်ကွေးယောဂတွေကိုလည်းသတိပြုကြရမှာပါ။ဝမ်ပြဝမ်ရှော့ယောဂဟာအစာတောက်နဲ့ရေမတန့်ရှင်းမှုကနေတဆင့်ကုသပြန့်တဲ့ယောဂတစ်ခုဖြစ်ပြီးဒီချိန်မှာအစာတောက်နဲ့ရေတန့်ရှင်းမှုကိုအထူးသတိပြုကြဖို့နဲ့ရင်နာသာတွေကိုမဆားမိအောင်ကီးပြုကြဖို့အရေးကြီးတယ်လို့တမတော်တူဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ်
။ဟုတ်ပါတယ်။အဲ့တော့ဝမ်ရှော့ဝမ်ပြယောဂမိုးရသည်မှာဖြစ်များပါတယ်ပေါ့နော်။အဲ့ဒီထဲမှာအကြောင်းချက်တစ်ခုကတော့မိုးရသည်မှာရင်ငောင်ပေါက်ဖွားမှုများတဲ့အတွက်ကြောင့်နော်ရင်နာသာတွေစားမိတာတွေကြောင့်ဖြစ်တယ်။ဒုတိယကတော့ဒီသီးနှံမှဲ့လွန်နေတဲ့နော်အသီးနှံမျိုးတွေစားတောက်မိတာရဲ့စားတောက်တဲ့ရေတန့်ရှင်းမှုအားနေတဲ့အချိန်ကာလဖြစ်တဲ့အတွက်ကြောင့်ဒီဝန်းလျှော်ဝန်းပြက်ဝန်းကိုက်ယောဂါတွေဖြစ်တာများတာတွေ့ရပါတယ်။ဒါကြောင့်ဝန်းလျှော်ဝန်းပြက်ဝန်းကိုက်နဲ့အတူတူပဲစားတောက်ကနေဝင်တဲ့အသေးအောင်သားဝါအေပိုးနဲ့အသေးအောင်သားဝါအီပိုးဆိုတာတွေကလည်းဆရာတို့အစားတောက်ကနေဝင်တာပေါ့နော်။ဒီလိုမျိုးအသေးအောင်သားဝါယောဂါတွေလည်းမိုးရသည်မှာဖြစ်များတာတွေ့ရပါတယ်။ဒါတွေကိုကာကွယ်ဖို့ဆိုရင်ဆရာတို့ကဒီယောဂပူဝင်ရောက်တဲ့လမ်းကြောင်းဒီအစာတောက်ကနေဖြစ်တဲ့အတွက်ကြောင့်မလို့ရေနဲ့အစာတောက်တန့်ရှင်းမှုကအလွန်ရေးကြီးပါတယ်ပေါ့နော်အဲ့တော့ကိုယ်ကိုယ်တိုင်းတောက်သုံးစားသုံးမယ်ဆိုရင်လည်းဒါဥပုနေနေချက်ပြုတ်စားသုံးပြီးတော့ရင်နာမှုမရှိအောင်ဆောင်ရွက်ထားမယ်တစ်ဖက်ကကိုယ်တောက်တဲ့တောက်သုံးရည်ရလည်းတန့်ရှင်းတဲ့တောက်သုံးရည်ဖြစ်အောင်ဆောင်ရွက်ထားမယ်နောက်အထူးသဖြင့်တော့ဆရာတို့ကပြင်ပစားတောက်ဆိုင်တွေကစားတောက်တွေစားတဲ့အခါမှာဒီစားအတောက်တွေကိုချက်ပြုတ်တဲ့လူတွေအနေနဲ့ကလည်းကိုယ့်ရဲ့စားတောက်ကိုတန့်တန့်ရှင်းရှင်းဖြစ်အောင်ကိုယ်ဆိုင်ကနေဝယ်ယူစားတောက်တဲ့သူတွေကိုဒီလိုကုသယောဂတွေမဖြစ်အောင်တန့်ရှင်းမှုကိုအထူးကူယူဆရမယ်ဒီအင်းဆက်ယောဂထဲမှာအကောင်ထဲမှာပါတယ်ဒီရင်ကောင်ပေါ့နော်မနာအောင်ဆိုပြီးတော့သတိထားပြီးတော့ဒီခွေးရသည်မှာဆောင်ရွက်ပေးဖို့လိုပါတယ်ဒီနည်းနဲ့ဆိုရင်တော့ဆရာတို့ဒီစားတောက်ကနေကုသတဲ့ဝန်းလျှော်ဝန်းပြက်အသားအသေးအောင်သားဝါယောဂတွေဖြစ်ပွားမှုရောကြပါမှာဖြစ်ပါတယ်
ဒီရဒီမှာတုတ်ကွေးဖြန်နာယောဂတွေလည်းကုဆက်ခံရနိုင်တာကြောင့်တုတ်ကွေးဖြန်နာယောဂကုဆက်မခံရအောင်သတိပြုနေထိုင်ကြဖို့လိုတယ်လို့သိရပါဗျ။လက်ကိုမကြခဏဆေးကြောတန့်စင်ပေးကြဖို့နဲ့ကိုယ်ခံဆွမ်းအားကောင်းမွန်နေအောင်သတိပြုနေထိုင်ပေးကြဖို့လိုတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုကြံပေးပါဗျ။
အဲ့တော့ရာသီတုတ်ကွေးကလည်းပဲကျွန်တော်တို့ဒီ virus ယောဂပိုးပေါ့နော် influenza virus ကြောင့်ဖြစ်ပါတယ်။ဒီ virus ပိုးကလည်းခုလိုမိုးရသည်မှာလူထုထဲမှာပြန့်နှံ့မှုနှုံးလည်းများတယ်၊ကုဆက်မှုနှုံးလည်းများတာတွေ့ရပါဗျ။အဲ့တော့ကူးဆက်အောင်ဆိုပြီးဆရာတို့ကာကွယ်မယ်ဆိုပထမအဆင့်အနေနဲ့ဒီတာစီချောင်းစိုးဖျားနာဖြစ်တဲ့သူစီကနေပိုးတွေကတာမန်နေထိုင်ကောင်းတဲ့လူတွေစီကိုကူးဆက်တာမျိုးဖြစ်ပါတယ်။ဒါကြောင့်နေထိုင်မကောင်းတဲ့သူတွေဖျားနာတဲ့လူတွေအနေနဲ့ကိုနာစီချောင်းစိုးမယ်ဆိုရင်ကိုယ့်စီကပိုးတွေတခြားသူတွေကိုမကူးဆက်အောင်စတရက်ကိုဆရာတို့ဒီတ िश ူးစာလေးနဲ့နာစီချောင်းစိုးတာတွေကိုနော်ဟိုအသုံးပြုသင့်ပါတယ်ပေါ့နော်။အသုံးပြုပြီးပြီဆိုရင်တော့ဒီအသုံးပြုပြီးတဲ့ tissue စာတွေကိုဆရာတို့အမိုက်ပုံထဲကိုစနစ်တကျစွန့်ပစ်ရမယ်။မိမိရဲ့လက်ကိုဆက်ပြန်တဲ့ဒေချာတန့်ရှင်းမှုပြုလုပ်မယ်ဆိုရင်မိမိခန္ဓာကိုယ်ကပိုးတွေအပြင်ကိုထွက်တာနည်းသွားမယ်။အဲ့တော့နောက်တစ်ခုကတော့ကာကွယ်ရတဲ့ဟာကကျန်းမာနေတဲ့သူတွေအနေနဲ့ကတော့ဒီကူးဆက်ယောဂပိုးတွေခန္ဓာကိုယ်ထဲမဝင်အောင်ဘယ်လိုလုပ်မလဲပေါ့။အဲ့တော့မဝင်အောင်ကလည်းသူတို့ကလည်းရေလက်ကိုစနစ်တကျမကြခဏတန့်ရှင်းလုပ်နေရပါဘောနော်ခုနကယောဂပိုးရှိတဲ့လူစီကနေပြန့်နှံ့နေတဲ့ပိုးတွေကမိမိလက်ကနေတဆင့်အစာတောက်စာရင်းနဲ့ရှူရှိုက်မိရင်လည်းပိုးကုဆက်တာတွေဖြစ်နိုင်တယ်။နောက်ကကိုကိုယ်တိုင်ကလည်းအေးမိမခံရအောင်နေထိုင်ဖို့လိုပါတယ်။ဒါကတော့မိမိခန္ဓာကိုယ်ထဲကို virus ပိုးမဝင်အောင်ပေါ့။နောက်တစ်ချက် ကာကွယ်ရမယ့်နည်းကတော့ခန္ဓာကိုယ်ထဲဝင်ရောက်လာတဲ့ဒီ virus spore တွေကိုမိမိရဲ့ကိုယ်ခံစနစ်ကပဲပြန်လည်တိုက်ထုတ်တာဖြစ်တဲ့အတွက်ကြောင့်ဒီရာသီဥတုမှာကိုယ့်ရဲ့ကိုယ်ခံစနစ်ကောင်းမွန်အောင်ဆောင်ရွက်ဖို့လိုပါတယ်။အဲ့တော့ကိုယ်ခံစနစ်ကောင်းမွန်အောင်ဆိုတာကအသီးအသီးနိုင်နေပိုးစားပေးရမယ်။နော်အေးဝါးဝါးအိပ်ရမယ်။နောက်တခါကိုယ်လက်လှုပ်ရှားနော်လေ့ကျင့်ခန်းတွေဆောင်ရွက်ပေးရမယ်။လိုအပ်လို့ရှိရင်ဆရာတို့ဒီ vitamin B နဲ့ C supplement နော်ဒါလေးတွေတောက်သုံးပေးတယ်ဆိုလို့ရှိရင်ကိုယ့်ရဲ့ကိုယ်ခံစွာမြင့်နေမယ်ဆိုလို့ရှိရင်ဝင်ရောက်လာတဲ့ဒီ virus spore တွေကိုအလယ်တကူတိုက်ထုတ်နိုင်မယ်ဆိုရင်ဆရာတို့တုတ်ကွေးယောဂါကိုကာကွယ်နိုင်မှာဖြစ်လို့တုတ်ကွေးယောဂါခံစားခဲ့ရရင်လည်းဒီအချိန်နီးငယ်တွင်မှာပဲပြန်လည်ပျောက်ကင်းသွားနိုင်ပါတယ်
။မိုးရာသီရဲကိုဝင်ရောက်လာတဲ့အချိန်မှာဝမ်ပြဝမ်လျှော်ယောဂါနဲ့ရာသီတုတ်ကွေးယောဂါတွေကိုလည်းသတိပြုကာကွယ်ထားဖို့လိုတဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပ
ကျမရဲ့အစီအစဉ်အပြီးအားကစားကဏ္ဍမတင်ဆက်ပေးခင်မှာဦးကျော်စနားရဲ့မြမအရေးတုံသက်ချက်ကိုအရင်တင်ပြပေးချင်ပါတယ်။တန်တမန်ခင်းမျက်နှာပန်းလာခြင်းနဲ့လက်တွေ့အလားလားဆိုတဲ့ကောင်းစဉ်နဲ့ဆွေးနွေးထားပါတယ်။မကြာသေးခင်ကပြည်ဆောင်သွားခဲ့တဲ့အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲဟာမြန်မာနိုင်ငံ NUG အစိုးရအဖို့တန်ခင်းတမန်ခင်းအရာအားတက်စရာဖြစ်ခဲ့တယ်လို့အတော်များများကယူဆကြပါတယ်။စစ်ကောင်စီအကြီးအကဲကိုမဖိတ်ပဲ NUG နိုင်ငံခြားရေးဝန်ကြီးကိုအလွတ်တဘောလက်ခံတွေ့ဆုံတာတွေရှိခဲ့တဲ့အတွက်လည်း NUG မျက်နှာပန်းလာခဲ့တယ်လို့ပြောရင်မှားမယ်မဟုတ်ပါဘူး။ဒါပေမဲ့ဒီလိုအရေးတရူဆက်ဆံခံရခြင်းဟာ NUG ဥတီကြိုပန်နေတဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်တက်လာနိုင်ရဲ့အတွက်လက်တွေ့ထိရောက်မှုဘလောက်ရှိနိုင်ပါသလဲ။1990ရွေးကောက်ခံလွှတ်တော်အမတ် NCGUB ဝန်ကြီးဟောင်းဒေါက်တာတင်းဆွေနဲ့ဦးကျော်စနာတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင
်။ဆရာဒေါက်တာတင်းဆွေခင်ဗျာ။မကြာသေးခင်ကပြီးဆုံးသွားတဲ့ US ASEAN Summit American ASEAN ထိပ်သီးဆွေးနွေးပွဲမှာမြန်မာနိုင်ငံ NUG အစိုးရရဲ့အခမ်းကဏ္ဍကိုအားတက်စရာတွေဖြစ်ခဲ့ကြပါတယ်။တချို့လည်းပဲအားတက်ကြပါတယ်။ဒီဆွေးနွေးပွဲရလနဲ့ပတ်သက်ပြီးတော့ဆရာအမြင်ကိုအရင်ဆုံးအကြံဉာဏ်သုံးသပ်ပါခင်ဗျာ
။ဟုတ်ကဲ့ကျွန်တော်လည်းဟိုအတက်ဆရာသတင်းကြီးတစ်ခုလို့သဘောတူပါတယ်ခင်ဗျာ။ကျွန်တော်တို့အရင်ရင်ဗမာဒီမိုကရေစီရေကို1988ခရီးကနေတွက်လို့ရှိနိုင်ငံကစင်မြတ်မှာတန်တမာရေးရာအရာဆောင်ရွက်မှုတွေမှာဒီတစ်ချီကတော့ဟိုပို့ပြီးတော့တည်တည်တသာဟိုတုံးတက်လာတယ်လို့မြင်ပါတယ်ကျွန်တော်တို့အဲဆိုတော့လည်းဟို George Bush နဲ့ကျွန်တော်တို့ဝန်ကြီးတယောက်နဲ့တွေ့တာကဘာညာရှိတော့လဲပဲဒီတစ်ချီကတော့အာဆီယံနဲ့ဆက်ပြီးတော့ဒီအမေရိကန်ပြည်ထောင်စုရဲ့လက်ထောက်နိုင်ငံရေးဝန်ကြီးနဲ့အဲတခြားပေါ့လေလွတ်တော်ကွန်ဂရက်စ်ကအကောင်ဆုံးအနေနဲ့တွေ့နိုင်တဲ့အဆင့်ဟာဟိုနည်းနည်းအဆင့်မဟုတ်ဘူးဟိုတခြားဟိုကျွန်တော်တို့စူးစမ်းမှုတွေနဲ့ဆိုင်ရင်ဒီနောက်ဆုံးတန်တပန်ရေးရအောင်မြင်မှုဟာအထူးကြပြီးတော့အတက်ဆရာလို့ကျွန်တော်မြင်ပါတယ်ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ဟုတ်ပါတယ်အတက်ဆရာဖြစ်တယ်ဒါပေမဲ့ကျွန်တော်စဉ်းစားတာလက်တွေ့အကျိုးသက်ရောက်နိုင်မှုဘယ်လောက်ရှိမလဲဒီကအတက်ဆရာတွေဒီကကြားခဲ့ရတဲ့စကားတွေဟာဘယ်လောက်ထိလက်တွေ့ထိရောက်လာနိုင်တယ်လဲဥပမာအဖြစ်သူကစာနာမှုအထောက်ပံ့ပေးမယ်ပြောတာကြားပါတယ်သူကတော့စစ်ကောင်စီနဲ့ပတ်သက်တဲ့ဆက်ဆံရေးမှာတန်တမာအဆင့်ချောချတာတွေကိုတွေ့ရပါတယ်တချို့နိုင်ငံကြီးတွေကတန်မကြီးအဆင့်ကနေပြီးတော့တန်ယုံယာယီတောင်းခံချာဂျီဒါဖဲပေါ်လေစီဒီအစင်းကိုချောချလာတာတွေ့ရပါတယ်အဲ့ဒီဟာတဲ့အပြင်ပိုပြီးထိရောက်တဲ့လုဆောင်ချက်တွေများတွေ့လာနိုင်ပါသလားဆရာ
ဟုတ်ကဲ့ဒီမျော်လင့်ချက်ကလည်းဟိုထားတဲ့မေကွန်ကြီးတစ်ခုဖြစ်တယ်ဒီကနေ့ပြည်သူလူထုဘက်ကကြည့်လို့ရှိတော့ကဒီလောက်လေးနဲ့တော့ဟိုအရာပြေရောလို့ပေါ့နော်အမနာတာပြောပါရင်တိတ်ကြီးတော့ထိရောက်တာလို့ယူဆလို့မရနိုင်သေးဘူးလို့ကျွန်တော်မြင်ပါတယ်။ဘာကြောင့်လဲဆိုတော့စစ်ကောင်စီဟာလူတွေတတ်ရွာတွေနှိရှုတဲ့ကာလပေါ့နော်။နောက်တစ်ခါဒီရွေးချယ်တင်မြောက်ရေးခံရတဲ့အရင် NLD အစိုးရခေါင်းဆောင်တွေကိုမတရားသဖြင့်ပေါ့လေထောင်ချတာတွေဖြစ်နေတော့ကဒီလိုတန်တမာရေးရာတဆင့်တက်လာရုံနဲ့ကတော့တဲ့အချင်းအမြင့်ပြည့်ရေးဆိုတာတော်တော်ဝေးသေးတယ်လို့ကျွန်တော်မြင်တယ်။ဟုတ်ကျွန်တော်အာမတက်စရာတော့မဟုတ်ဘူး။သို့သော်လက်တွေ့ကြကြအဲ့လိုကျွန်တော်မြင်ပါတယ်အာဆီယံအစိုးရပြောတဲ့ခုနောက်ဆုံး quad ပေါ့နော်လေးနိုင်ငံစုမှာလည်းပမာအရေးဟာဟိုလေးနိုင်ငံတို့ကအာဟိုဒီမိုကရေစီလမ်းညောင်းပြောင်းရွေးဆိုပြီးမနေရပဲလို့ပြောလာတော့ဒါလည်းအဲဟိုတုတ်တက်တာပေါ့နော်တိုးတိုးလေးပဲကျွန်တော်အမြင်ကတော့တလောက်နဲ့မရသေးဘူးလို့ထင်ပါတယ်ခင်ဗျာဟုတ်ကဲ
့ဟုတ်ကဲ့ကျွန်တော်အဲ့ quad ဆိုလို့ကျွန်တော် quad နဲ့ပတ်သက်တဲ့ဟာကိုလည်းပဲကျွန်တော်ကြားပါတယ်ကျွန်တော်တွေ့ရပါတယ်ဒ တမ်းအဲ့ကတ်ချက်ပြောတဲ့အထက်မှာအဲ့ဒီလေးနိုင်ငံတည်းမှာပါတဲ့အိန္ဒိယတို့ဂျပန်တို့ကမြန်မာနိုင်ငံအရေးဟာအရေးကြီးတယ်ဒေတာတွင်လူမျိုးရေးကထိခိုက်နေတယ်ဘာညာပြောတဲ့နေရာမှာတော့သဘောတူကြတယ်အဲ့ဒီကွန်ကူရှင်မှာသဘောတူဒါပေမဲ့လုပ်ပုံလုပ်နည်းနဲ့ပတ်သက်ပြီးတော့အမေရိကန်တို့အာဩစတြေးလျတို့ရဲ့ချင်းကပွန်ချင်းကနဲ့မတူဘူးလို့ကျွန်တော်ထင်ပါတယ်သူတို့ပေးတဲ့ pressure မျိုးကိုအိန္ဒိယတို့ဂျပန်တို့ဆီကမရနိုင်ဘူးလို့လည်းကျွန်တော်ထင်ပါတယ်ဆရာဘယ်လိုတွေ့ကြလဲ
အဲ့လေအမှန်ပဲတရားကျွန်တော်လည်းအဲ့လိုသဘောပေါက်တယ်အိန္ဒိယကနှုတ်အားဖြင့်ဖြစ်စီဟိုဒီမိုကရေစီလို့ကတော့ဟိုးထောင်ကဆစ်ဆစ်ချင်းကလေးကပြောလာတာအာသူကအဲ့လိုဂျပန်ကလည်းဆိုစကောဝင်လာကလေးကဂျပန်ရဲ့အဲပမာဏငါမောထားတဲ့ပေါ်စီဟာကျွန်တော်တို့ခင်မတ်တလောက်ခိုင်မာတောင်းတင်းရင်းမရှိတာတော့အမှန်ပဲအဲ့ဒါဆိုလည်းဒီနေ့နိုင်ငံကအခင်းကျင်းမှာအခုအမေရိကန်မှာတက်တက်လာတဲ့သမ္မတလက်ထက်မှာဒီအာရှပစိဖိတ်အဲအင်ဒိုပစိဖိတ်ဆိုတဲ့အသုံးလုံးနဲ့တော်တော်လေးအခိုင်မဲမမကြီးကြီးပြင်းပြင်းနဲ့လုံလာတဲ့အနေအထားဟာတော့အလကားတော့မဖြစ်ဘဲနဲ့ဒီဟာဒီဆုံးတရားမြန်မာနိုင်ငံရဲ့အပေါ်မှာကျိုးတဲ့မှုရှိလာနိုင်တယ်။ဘာလို့ဒီရှိမလဲဆိုတော့ကျွန်တော်တို့နည်းနည်းတော့ဟိုအမှန်ရကက်သေးတယ်။ဘာလို့ဒီဖြစ်ကျွန်တော်မြင်လာတာတော့အဲတလောက်မကတိုးတက်ပြီးတော့ဒီအမေရိကန်ဥစ္စာဘုံပေါ်လေးထွက်တည်ခံပေါ်တိုးတက်လာနိုင်ကြလေရှိနိုင်တယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ။ဟုတ်ကဲ့
။ဟုတ်ကဲ့။ဆိုအခုလောလောဆယ်မှာတော့အမေရိကန်ပြည်ဘင်းလျင်အာဆီယံကိုစီတန်းကတင်ပြီးတော့အာဆီယံတို့လုပ်နေတဲ့ဘုံသဘောတူညီမှု၅ရက်ပေါင်းပြင်းကပဲတော့နေရတွေ့ရပါတယ်အဲ့ဒါကျွလွန်ပြီးတော့ဘာမှသူတို့ initiative လုပ်လာတာမတွေ့ရဘူးဆိုတော့ဒါတော့ဆရာအာဆီယံရဲ့ငါးချက်ကိုကြော်လွှားနိုင်လာလိမ့်မယ်လို့ဆရာမျှော်မှန်းပါလား
အာဆီယံရဲ့ချက်ပြမှုလမ်းကြောင်းဟာတောင်ကိုပြောင်းနေတယ်လို့ကျွန်တော်မြင်တယ်ဒါပေမဲ့လို့အာဆီယံရဲ့မှာပမာရေးမှာစစ်တပ်ကိုဥစားပေးတဲ့နည်းနည်းတချို့လည်းရှိနေတော့ခါတော်တော်ခက်တယ်ဟိုမိကုန်းတဲ့ရဲ့ဖြစ်အာဆီယံရဲ့ပုံစံပေါ်ဒီမှာရခခင်နောက်ကြသွားပြီးတော့ကျွန်တော်မြင်ပါတယ
်ဆိုတော့အမေရိကန်ဥဆောင်ပြီးတော့အာဆီယံမူပေါင်းတဲ့ကထိုးဖောက်လုလနိုင်တဲ့အလားအလာတော့တွေ့မိပါလားဆရာ
ဒါနဲ့ဖြစ်စေချင်တာရဲ့ရှိပြီးပြဖို့တော့တော်တော်ခက်တယ်ခင်ဗျအဓိကဒါစီကတော့ဒီလေတိုင်းမေးကျွန်တော်တရုတ်နိုင်ငံရှိတယ်ရုရှားနိုင်ငံရှိတယ်ဒီနိုင်ငံကြီးနဲ့အမေရိကန်ချိန်ထိုးရပါလိမ့်မယ်အဲ့တော့ချိန်ထိုးပြီးမှသာလေဒီအာဆီယံပေါင်းကကျော်ပြီးတော့ဖြစ်ပါစေအကြောင်းရှိတယ်။မဖြစ်ဘူးလို့ပြောလို့မရဘူး။ဆိုတော့ကျွန်တော်တို့ခလာမဲ့ရည်ရုံတော့မမြင်သေးဘူးခင်ဗျ။ဟုတ်ကဲ့
။နောက်ကျွန်တော်တရုတ်ဆိုလို့ဆရာတရုတ်ကမြန်မာနိုင်ငံနဲ့ပတ်သက်ရင်သူတို့စီးပွားရေးလုပ်ဖို့အဆင်ပြေစေချင်တယ်။ဘယ်အစိုးရတက်တယ်ဆိုတော့အဓိကလူတိုင်းကတွက်ကြပါတယ်။ဒါပေမဲ့အခုမြန်မာနိုင်ငံစစ်ကောင်စီလက်ထက်မှာဖြစ်နေတဲ့ကိစ္စတွေအခြေအနေတွေမှာတော့တရုတ်တို့မျော်မှန်းတဲ့စီးပွားရေးလွတ်မြောက်လောက်တဲ့တည်ငြိမ်မှုတို့ဘာလို့ပေါ်ရှိပါရဲ့လားအဲဒါဒေဝဒါဝကျင်းနဲ့နေသလားဒီခါကိုပြောင်းလဲထအောင်သူတို့ကမစဉ်းစားလေဘူးလားဆိုတော့ကျွန်တော်တွက်မိရဲ့ဆရာ
တရုတ်ကတော့ဗမာပြည်မှာတရုတ်တက်တဲ့သူကတော့အပိုင်ဘီယာပဲလို့သူကတွက်ပြတာကဒါကြောင့်သူ့ရဲ့ဂျူးစီဝါကလည်းရုတ်မသွားဘူးအနေချင်းတော့ပြင်မယ်ဒါမှတစ်ချိန်တည်းမှာသူ့ရဲ့မဟာဂူရန်ဘီယူဟာမြောက်ကျဲယူရဂျီဂျီရတခုမှပြစ်တယ်ချင်းမရှိရဲနဲ့ဒါတော့သူတို့လို့သာလာတယ်သူရဲ့ဖြစ်ပျက်တယ်ဒါကြောင့်တရုတ်ကတော့ပမာကြီးကဒီမိုကရေစီရတာလဲအရင်မယူမရတာလဲအရင်မယူသူကြိုးစားကရနေမှာပဲဖြစ်တယ်တရုတ်ကတော့ကျွန်တော်အများကြီးပေါ့နော်ဟိုပုံဆိုးတာရောပုံကောင်းတာရောမညင်ဘူးခင်ဗျဟုတ်ကဲ့
ဟုတ်ကဲ့ဆရာ Now ရုရှားဒီမှာအမေရိကန်ကမြန်မာနိုင်ငံဒီမိုကရေစီအင်အားစုကို NUG ကိုငွေကြေးအချင်းကူညီရပဲထားပါတော့ဒါမဲ့ရုရှားကူညီတာစစ်လက်နက်ကူညီတာဆရာအဲ့ဒါကပို့ပြီးတော့မှထိရောက်နေသေးတယ်ဆိုတော့အဲ့ဒီဟာကိုနှိုင်းရှင်မယ်ဆိုရင်လည်းပဲအမေရိကန်ရဲ့ကတိစကားတွေဒါငွေကြေးအကူအညီတွေဟာစစ်ကောင်စီကိုရုရှားပေးနေတဲ့အကူအညီနဲ့ဆိုင်ရင်သိပြီးတော့မရှင်းသာဘူးလို့ဖြစ်မနေဘူးလားဆရာ
ဒီဟာလေးမှန်တယ်ခင်ဗျာဘာကြောင့်လဲဆိုတော့အခုနောက်ဆုံးကာလာသိန်းတဲ့စစ်ကောင်စီကလက်နက်ဟုတ်အခုဒီသူကလောက်ကဖြစ်တဲ့အတွက်သူလိုရင်းနဲ့လက်နဲ့ရရင်သူပြီးတော့တရုတ်ကလည်းအရင်လောက်မပြီးတော့အခါမှာသူကတကယ်ကောင်ကိုကိုကိုကြီးပေါ့နော်သူကရုရှားကိုတွေးသွားတယ်ရုရှားကလည်းဟိုတတိယကန်စားအဆင့်လောက်လက်နဲ့ပြီးပြီးချင်းရောက်ရင်ဒီနိုင်ငံဆိုတော့အကြိုက်တွေ့တာပေါ့အဲ့တော့ပြီးသူလူတို့တူမင်းနဲ့ရှင်နေတဲ့ပြီးသူလူလောက်ကတော့ရုရှားလက်နဲ့ကအများမှဟို အတားလာဘူးဆိုတော့ရုရှားရဲ့ကူညီဟာစစ်ကောင်စီအတွက်အမှန်မှလက်တလုံးရည်ရွယ်ပါခင်ဗျကျွန်တော်မြင်ပါတော့တရင်တော့တိဟုအော်ကိုခဲ့တဲ့နာဝတနာအဖပဲပါအဲ့ဒါလည်းရည်ရွယ်အဆင့်လောက်သာစစ်ကောင်စီအတွက်တစ်စစ်တဲ့အတွက်ပေါ့နော်အတုံးချပြီးတော့နောက်ပိုင်းသူဟာ policy ရေးသူပြန်လဲ review လုပ်ပြီးတော့အမေရိကန်လက်နက်တွေရရင်တော့ကျူးစားရတယ်ဒါလည်းမအောင်မြင်ဘူးဒါပေမဲ့ခုရေတို့သဘောမျိုးနောက်ထပ်ရေတို့ပေါ့နော်သူတည်းတစ်ဆင့်ကရုရှားတည်းကရတော့သူကရေတို့သဘောမျိုးတော့အဲစစ်တပ်ဟာဟိုပေါင်းဝတ်ချရနေတယ်လို့မြင်ပါတယ်ဒါကြောင့်မေကွန်ရပြောရင်အမေရိကန်ဘက်ကတော့အကျွန်တော်မြင်တာကတော့ခုနောက်ဆုံးအတုံးနှုံးအပြောဆိုကြီးကတော့ဒါလက်နဲ့ပြေဖို့လုံးဝစိတ်ကူးမရှိဘဲနဲ့အဲတခြားနည်းတွေသာသူကိုယ်ရဲ့တော့ရှိတော့ကျွန်တော်တို့အမေရိကလည်းအများကြီးတော့အားရစရာမမြင်ဘူးလို့ကျွန်တော်ဟိုကျွန်တော်စုံသတ်ပါရခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ဆရာကျွန်တော်နောက်ဆုံးဆရာရဲ့မှတ်ချက်ကိုကြားချင်တာကတော့တော်တော်လေးလူတိုင်းမကြိုက်တဲ့အစ္စတခုဖြစ်ပါတယ်တချို့ကပြောကြတာပါဆရာအဲ့ဒါကတော့တချို့ပညာရှင်တွေသုံးသပ်သူတွေပြောကြတယ်မြန်မာနိုင်ငံမှာဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်ဆရာနာရှင်စနစ်ကိုတိုက်ဖြတ်ဖို့အတွက်ဖီအားပေးတယ်ပရက်ရှာပေးတယ်ဆိုရင်မဲ့အဲ့ဒီဖီအားဟာအဲ့ဒီစစ်အနာရှင်စနစ်ကျဆင်းရတဲ့အထောက်ပံ့မဖြစ်ဖ ೇನೆ ပြည်သူ့ကိုယ်စားနစ်နာစေတယ် backfire ဖြစ်တယ်အဲ့ဒါကြောင့်အဲ့ဒီဖီအားပေးတဲ့ဝါရကိုတချို့ကမကြိုက်ကြပါဘူ
းဟုတ်ကဲ့အဲဒီလိုတုံးကြီးချစ်ကြတော့လို့ကျွန်တော်တို့ကဘုံနဲ့ကလန်ဒန်ငါလည်းပြပါမအဲ့ကိုလွတ်မထိုးကလေးကဒီဆန့်ရှင်ကိစ္စတွေကိုသီအိုရီရနိုင်ငံရေးပညာရှင်မျိုးမျိုးကအောက်တတ်ကြပါလေကျွန်တော်ကတော့ပြည်သူလူထုဘက်ကပဲကြည့်တော့ဟာပြည်သူလူထုကတော့ဆန့်ရှင်းကိုလိုချင်တာပဲစစ်အာဏာရှင်ထိမဲ့ဟာကိုလိုချင်တာပဲဆိုတော့ကကျွန်တော်အမြင်ကပြည်သူလူထုနိုင်ငံရေးအမြင်ကလို့ကြည့်လို့ရှိရင်ဒီနိုင်ငံရေးတိုက်ပံပေါ်မောက်ခါတွေ30ပြူတွေ30ချက်ကဆရောပေါ်ကနေပြီးတော့ပါဒီလိုလေကုကားပြီးတုံးတဲ့ချက်ဖြစ်ပြီးလက်တွေ့မကြပဲနဲ့ပြည်သူတို့လိုချင်တဲ့ခီအားတိုက်အားတော့အားစစ်မပါပြီးတော့စစ်ကောင်စီစစ်ဆိုတာပြုတ်မှာမဟုတ်ဘူးရပ်မှာမဟုတ်တဲ့အတွက်ခီအားရောတော့အားရောဆွဲအားရောပြည်သူတို့ရဲ့တုံးကအားတွေရောကပေါင်းမှသာလေရမှာဖြစ်တယ်တွေ့ကျွန်တော်ဆန့်ရှင်းကိုအပြစ်တင်ခြင်းဟာ theory ရအဲ့ဒါပြောရင်သာဖြစ်ပြီးလက်တွေ့မကြဘူးလို့မြင်ပါတယ်ခင်ဗျာဟုတ်ပြီ
တန်တမာကင်းမျက်နှာပန်းလာခြင်းနဲ့လက်တွေ့အလားလားဆိုတဲ့ကောင်းစင်တဲ့ဦးကျော်စနာရဲ့မြမအရေးတုံသက်ချက်အပြီးမှာတော့အားကစားကဏ္ဍကိုတင်ဆက်ပေးချင်ပါတယ်ဒီတစ်ပတ်အားကစားကဏ္ဍမှာတော့ Champion League Final ပွဲအကြိုခမ်းမ်းချက်အပါဝင်ဥရောပဘောလုံးသတင်းတွေတောင်ကိုရီးယားတိုက်စစ်မှုဆွန်တနစ်တာအာရှအကောင်ဆုံးဘောလုံးသမားဆူရတော်တဲ့တဲ့နဲ့ VNM နိုင်ငံမှာကျင်းပခဲ့တဲ့32ကြိမ်မြောက်အရှိတောင်အာရှအာကစားပြိုင်ပွဲဖက်ကအာကစားသတင်းတွေကိုကြားမှာပါကိုရီးယားနိုင်ငံကစူးစီးတင်ပြထားပါတယ
်ယောဘတဝန်းကမပေးဘောလုံးပွဲတွေကတော့ပြီးဆုံးသွားခဲ့ပါပြီအင်္ဂလန်မှာတော့နောက်ဆုံးနေ့ထိချန်ပီယံဖြစ်ဖို့အတွက်မန်စီးတီးနဲ့လီဗာပူးတို့အကြိတ်နယ်ကစားခဲ့ရပြီးတော့နောက်ဆုံးမှာတော့မန်စီးတီးအစင်းကပရီးမီးယားလိဂ်ချန်ပီယံဖြစ်သွားခဲ့ပါတယ်။နောက်ဆုံးနေ့ကမန်စီးတီးကဗီလာလီဗာပူးကဝုဖ်နဲ့ကစားခဲ့ပြီးနှစ်သင်းလုံးနောက်ကနေလိုက်ကစားပြီးမှမန်စီးတီးကဗီလာကို3ဂိုး2ဂိုးလီဗာပူးကဝုဖ်ကို3ဂိုး2ဂိုးနဲ့နိုင်ပြီးနောက်ဆုံးမှာတော့မန်စီးတီးက93မှတ်နဲ့လီဗာပူးထက်တမတ်အသာနဲ့ကပ်ပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဒါဟာမန်စီးတီးအတွက်တော့လွန်ခဲ့တဲ့10နှစ်အတွင်းပရီးမီးယားလိဂ်ဖလားကို6ချိန်ရတာဖြစ်ပြီးတော့ဂွာဒီယိုလာလက်ထက်6နှစ်မှာပရီးမီးယားလိဂ်ဖလားကို4ချိန်မြောက်ရလိုက်တာဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့မန်စီးတီးနီးပြဂွာဒီယိုလာကတော့
Every second and pass after win the this Premier League be realize all of us for
ပရီးမီးယားလိဂ်ကိုနိုင်ပြီးကျွန်တော်တို့အားလုံးသိလိုက်တာကတော့ဒီမှာပရီးမီးယားလိဂ်ကို9နှစ်အတွင်း4ချိန်ရလိုက်တာကျွန်တော်တို့ရဲ့ဘောလုံးသက်တမ်းတစ်လျှောက်ဒါအကောင်းဆုံးအောင်မြင်မှုဖြစ်နိုင်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်နောက်လည်းဂုဏ်ယူနေမှာပါ
။ Guardiola ကတော့သူ့အသင်းသားတွေဟာ Ferguson ရဲ့ Man U အသင်းလိုပဲ Premier League ရဲ့ဂန်ဝင်စားသမားတွေဖြစ်တယ်ဆိုပြီးတော့ပွဲပြီးမှချီးကျူးလိုက်ပြီး Liverpool အသင်းနဲ့နီးပြ Club တို့ဟာလည်းသူရင်ဆိုင်မှုသမားတွေမှာအကောင်းဆုံးအသင်းဖြစ်တယ်ဆိုပြီးတော့ချီးကျူးသွားပါတယ
်။ Congratulations to Man City. Pep Guardiola all staff all
Liverpool နီးပြရာဂင် Club ကတော့ Champion ဖြစ်သွားတဲ့အတွက် Man City တွေ့ရော Guardiola တက်ပါခုံယူတယ်ဆိုပြီးတော့ပြောပါတယ်။
မက်ဆီတီးယားပရီးမီးယားလိဂ်ကိုလွန်ခဲ့တဲ့9နှစ်အတွင်းမှာ၄ဂိမ်းရလိုက်ပြီမဲ့ဒီဘောလုံးရာသီမှာတော့ပရီးမီးယားလိဂ်ဖလားတစ်လုံးနဲ့သာရခဲ့တာဖြစ်ပါတယ်ဆိုတော့မန်စီးတီးအသင်းရဲ့ဒီနှစ်ဘောလုံးရာသီကိုအောင်မြင်တဲ့ဘောလုံးရာသီလို့ပြောနိုင်မလားဒီဘောမှာဆော့ကာဖော်လိုဂျာနယ်ရဲ့အယ်ဒီတာချုပ်ကိုကျော်ကျော်မြူဟန်က
ဂွာဒီယိုလာကတော့သူတို့ဒီ9နှစ်အတွင်းမှာ၄ဂိမ်းလောက်ရတယ်ဆိုတာမျိုးကိုဟိုဒါကအင်တာမဂိုးစရာကောင်းတယ်ဆိုပြီးတော့ဝဲပြီးမှပြောရတယ်အဲဒါပေမဲ့ကျွန်တော်အမြင်ကတော့ဒီလီဗာပူးနဲ့မန်စီးတီးပြန်ဆိုင်မှုကအရင်ပြင်းထန်သွားတယ်အတွက်ကြောင့်မလို့ဟိုမန်စီးတီးကလီဗာပူးရဲ့ PR တွေအောက်ကိုရောက်ပြီးတော့ဖလားတစ်လုံးလောက်ပဲရသွားတယ်နေတာဖြစ်သွားတယ်တကယ်ဆိုရင်သူတို့ကဟိုဒီချန်ပီယံလိရီယယ်မက်ဒရစ်နဲ့ပွဲမှာလီဗာပူးရဲ့တစ်ဖက်ကဒီအာတီမူဒန်လေးကိုခံစားရပြီးတော့ရီးရဲကိုသူတို့ဟိုအရေးမနိုင်တဲ့နေနဲ့နိုင်သွားရတယ်လို့ထင်အောင်မြင်တဲ့ຢာတိလို့တော့မထင်ဘူးသူတို့ရဲ့အဲဂျီမန်ချက်အရာဆိုရင်တော့ဒါအောင်မြင်တဲ့ຢာတိလို့တော့အဆုံးနိုင်ဒါပေမဲ့ကြာဆုံးတဲ့ຢာတိတော့လည်းမဟုတ်ဘူးပေါ့လေကျွန်တော်တို့အဲ့လိုမြင
် So on behalf of Tyson Sports of China
Premier League ဘက်ကနောက်ထပ်သတင်းတစ်ခုကတော့ Sports အသင်းမှာကစားနေတဲ့တောင်ကိုရီးယားတိုက်စစ်မှုဆောင်းဟာအခုနှစ်အတွက်အာရှရဲ့တနစ်တာအကောင်းဆုံးဘောလုံးသမားစုကိုရသွားခဲ့ပါတယ်။အာရှကအာဂါသတင်းနောက်တွေကမဲပြီးရွေးချယ်ခဲ့တာဖြစ်ပြီးတော့ဆောင်းအတွက်တော့ဒါက9ကြိမ်မြောက်ရရှိတာလည်းဖြစ်ပါတယ်။အာရှအကောင်းဆုံးဘောလုံးသမားဖြစ်တဲ့အခုလိုရွေးချယ်ခံရတာနဲ့ပတ်သက်ပြီးဆောင်းပြောတာကတော့
I mean it's just something that I always dream for but you know if you
ဒါကကျွန်တော်အမြဲတမ်းအိမ်မက်မက်ခဲ့ရတဲ့အရာတစ်ခုပါကျွန်တော်အနေနဲ့မယုံနိုင်လောက်အောင်ပါပဲဘာဖြစ်လို့လဲဆိုတော့ဒါကကျွန်တော်အိမ်မက်တစ်ခုအဖြစ်နဲ့အမြဲရှိနေခဲ့တာပါဒီစုကကျွန်တော်အတွက်တော့အရန်ကိုအဓိပ္ပာယ်ရှိပါတယ်ပြီးတော့ဒါကကျွန်တော်နိုင်ငံအတွက်ရောကျွန်တော်မိသားစုအတွက်ရောတကယ်ကိုဂုဏ်ယူစရာပ
ါဆောင်းကဒီနေ့အင်္ဂလန်ပရီးမီးယားလိဂ်ပြိုင်ပွဲမှာလည်း23ဂိုးသွင်းပြီးတော့လေဦးတိုက်စစ်မှုမိုဟာမက်ဆာလာနဲ့အတူပူးတွဲဂိုးအများဆုံးသွင်းတဲ့ကျွေးပနက်စုကိုရခဲ့ပြီးတော့ဒါဟာပရီးမီးယားလိဂ်သမိုင်းမှာအာရှသားတွေကပထမဆုံးကျွေးပနက်စုရတာလည်းဖြစ်ပါတယ်ခင်ဗျာအီတလီစီးရီးယားဘက်မှာတော့နာမည်ကြီး AC မီလန်အသင်းကချန်ပီယံဖြစ်သွားပါတယ် AC မီလန်အသင်းဟာတနင်္ဂနွေနေ့ကဆက်စုပ်လို့အသင်းကို3ဂိုးကိုမရှိတဲ့နိုင်ပြီးတဲ့နောက်မြို့ကန်ပြိုင်ဘက်အင်တာမီလန်ထက်နံပါတ်အသာနဲ့86မှတ်ရပြီးတော့အီတလီစီးရီးယားချန်ပီယံဖြစ်သွားခဲ့တာပါဒါဟာ AC Milan တွတ်တော့17နှစ်အတွင်းမှာ Serie A ဖလားကိုပထမဆုံးချိန်ပြန်ရတာဖြစ်တယ်လို့ Serie A စုဖလားကိုလည်း19ချိန်မြောက်ရလိုက်တာဖြစ်ပါတယ် AC Milan နဲ့နိုင်သွားတာကြောင့်ပရိသတ်တွေလည်းတောင်းနဲ့ချီပြီးတော့ Milan မြို့မှာအကြီးအကျယ်အောင်ပွဲခံခဲ့ကြပါတယ်ခင်ဗျာဥရောပကအမပေးဘောလုံးပွဲတွေပြီးသွားချိန်မှာပဲလာမယ့်စနေနေ့မေလ28ရက်နေ့မှာတော့ဥရောပ Champions League Final ကိုပြင်သစ်နိုင်ငံ Paris မြို့မှာကစားကြမှာဖြစ်ပြီးစပိန်က Real Madrid နဲ့အင်္ဂလန်က Liverpool တို့ပိုလူကြမှာပါဆိုတော့ဒီပွဲနဲ့ပတ်သက်ပြီးတော့ကျွမ်းကျင်သူတွေရဲ့သဘောထားတွေနဲ့ခံမှန်းချက်တွေကရောဘယ်လိုပါလဲစပိန်နီးပြ Luis Enrique ကတော့
Como a mí me gusta
ကျွန်တော်အနေနဲ့မြန်မာတက်တာပဲပြောချင်ပါတယ်ဒီနေ့ Champions League ကိုနိုင်တဲ့အသင်းတစ်သင်းဆိုရင်တော့အဲ့ဒါ Real Madrid အသင်းလို့ပဲထင်ပါတယ
်မနက်ကစောကဘောလို့ဂျာနယ်ရဲ့အိမ်ရာချုပ်ကိုကျော်ကျော်မျိုးဟန်ကရောဒီပွဲကိုဘယ်လိုခံမှန်းပါသလဲ
ဒါမဲ့စနေညပါရီမြို့မှာကျင်းပမယ် Champions League ဘောလူပွဲမှာတော့ကျွန်တော်ကတော့ Liverpool အနိုင်ရဘူးဆွဲဖို့ရာနှုန်းများတယ်လို့ထင်ပါတယ်ဘာလို့ဒီလိုထင်ရတာလဲဆိုတော့ Liverpool ကတိုက်စစ်ခံစစ်ပိုင်းမှာပုံမောအသာချက်ရှိနေပြီးအထူးသဖြင့်ခံစစ်ပိုင်းတင်ကျင်မှုက Real Madrid ထက်သာလွန်တယ်လို့ထင်ပါတယ်ကွင်းလယ်မှာ Modric Cruz တို့ဝါရဲ့ကစားသမားတွေရှိနေတဲ့ VM တွေဟာလီဗာပူးကွင်းလယ်ကိုရှင်ပြိုင်နိုင်စွမ်းရှိပါတယ်။တိုက်စစ်မှာဘန်ဇီးမားက VM တွေဘောလူပွဲတစ်ချောက်တက်လန်းနိုင်ဖို့အတွက်အရေးပါတဲ့အတွင်းကိုကိုသွင်းယူခဲ့ပြီးအကောင်းဆုံးပုံစံရနေပါတယ်။ဒါပေမဲ့ဘန်ဇီးမား Modric Vinicius တို့ရဲ့တွဲလုံးတွေကလီဗာပူးဟန်တာဖျက်ဆီးနိုင်မယ်ဆိုရင် VM ကိုရဖို့ခက်ခဲသွားနိုင်ပါတယ်။အဓိကခံစားအားသာချက်နဲ့လီဗာပူးအနိုင်ရဖို့ဆိုတော့တောင်းမယ်လို့ထင်တယ်ကိုရနိုင်ရည်။
အမေစနေနေ့မှာ Real ပဲအောင်ပွဲခံမလား Real ပဲချန်ပီယံဖြစ်သွားမလားဆိုတာကတော့ကျွန်တော်တို့စောင့်ကြည့်သွားမှာဖြစ်ပါတယ်ဗျာ။ဘင်းနိုင်ငံမှာကျင်းပတဲ့32ကြိမ်မြောက် SEA Game အရှိတောင်အာရှအားသာတိုင်ပွဲကတော့တနင်္လာနေ့ကပဲပြီးဆုံးသွားခဲ့ပြီးတော့ဒီပွဲခန္ဓာကိုဟနွိုင်းမြို့ကမိုးလုံလေးလို့အားသာကွန်းကြီးမှာကျင်းပခဲ့ပါတယ်။ဒီနေ့ SEA Game ဘောလုံးပွဲတွေဘက်မှာတော့ဗီယက်နမ်ကအမျိုးသားမှာရောအမျိုးသမီးဘက်မှာပါရွှေစိတ်တွေရသွားခဲ့ပါတယ်။ ဒီနေ့ကမီမီဖိုင်နယ်မှာဗီယက်နမ်ကထိုင်းကိုတကူကူပြီးနေနိုင်ပြီးဆိုတဲ့ရသွားပါတယ်တတိယနေရာလူဝဲမှာတော့ဖိလစ်ပိုင်ကမြန်မာကို2-0နဲ့နိုင်သွားတာကြောင့်မြန်မာမျိုးသမီးအသင်းဟာတတိယဆုနဲ့ဝဲသွားခဲ့ပါတယ်ဒီနေ့ခုနှစ်နေ့ကအမျိုးသားဖိုင်နယ်မှာတော့အေရှန်ဗီယက်နမ်ကထိုင်းကိုတကူကူမရှိနဲ့နိုင်ပြီးဆိုတဲ့ရသွားပါတယ်ဒါကြောင့်ထိုင်းကဒီနေ့မှာဒုတိယနဲ့ပဲနှစ်သိမ့်လိုက်ရပြီးတော့တတိယနေရာလူဝဲမှာတော့အင်ဒိုနီးရှားကမလေးရှားကိုပယ်နယ်တီနဲ့နိုင်ပြီးတော့တတိယရသွားခဲ့ပါတယ်ဒီနေ့စီးကိန်းပြိုင်ပွဲမှာဗီယက်နမ်ကစုစုပေါင်းရွှေ206ခုငွေ126ကျေး134နဲ့ပထမရသွားပြီးတော့ထိုင်းနိုင်ငံကရွှေ93ငွေ100ကျေး136နဲ့ဒုတိယအင်ဒိုနီးရှားကရွှေ69ငွေ97ကျေး80နဲ့တတိယရပြီးတော့ဖိလစ်ပိုင်ကအဆင့်3စင်ကာပူကအဆင့်5မလေးရှားကအဆင့်6ရပါတယ်မြန်မာနိုင်ငံကတော့ရွှေ9ငွေ78ကျေး34နဲ့အဆင့်9ပဲရှိခဲ့ပါတယ်ဒီနေ့မှာမြန်မာကဗိုဗီနာမှာရွှေ3ခုရပြီးတော့ပိုက်ကြော်ချင်းဘီလီယက်ကာယာဗလဝူရှူပီတန်းကြောက်တို့ဖြင့်ကိုရက်ယူရနမိုင်းတို့ကနေရွှေတစ်စိတ်တစ်ခုစီလဲရခဲ့ပါတယ်ခင်ဗျာ
ပီအိုအေကနေအခုထုတ်လွှင့်ပေးလိုက်တာကတော့ကိုရနိုင်အပါစင်တင်ဆက်နေတဲ့အားကစားကဏ္ဍမှာရှင်တတရှင်များရှင် VOA ရဲ့နေစဉ် TV သတင်းလွှာအစီအစဉ်တွေကိုသတင်းပတ်စင် TV မဂ္ဂဇင်းအစီအစဉ်တွေပြည်တွင်းဗီဒီယိုသတင်းဆောင်မနဲ့ဆက်သွယ်မြင်မြန်ချမ်းဆက်သွယ်မြင်မြန်ချက်တွေကိုတော့မကနိုင်ငံတကာနဲ့ဒေသတွေကထူခြားတဲ့နိုင်ငံရေးအမှုပညာနဲ့လူမှုရေးဆိုင်ရာစိတ်ဝင်စားစရာသတင်းဆောင်ပါနဲ့ဆက်သွယ်မြင်မြန်ချက်တွေကို VOA ရဲ့အနေနဲ့ဆက်မြင်တာဖြစ်တဲ့ bamis.voanews.com မှာအလိုရှိတဲ့အချိန်တိုင်းရှာဖွေကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနားဆင်နိုင်ပါတယ်။အခုတော့ကြာနေသေးတဲ့အချိန်အတွင်းသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ရှင်။
မူလနဲ့ကျောင်းသား19ယောက်နဲ့ကျောင်းဆရာ2ယောက်သေဆုံးတဲ့ပစ်ခတ်မှုဖြစ်ရာအမေရိကန်ပြည်ထောင်စုတက်ဆက်ပြည်နယ်ကိုမကြာခင်သွားဖို့ရှိတဲ့အကြောင်းသမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်။သဆိုင်ရာမိသားစုတွေနဲ့တွေ့ဆုံအားပေးဖို့တက်ဆက်ကိုသမ္မတကတော်နဲ့အတူမကြာခင်သွားမယ့်အကြောင်းဗိုလ်ထုနဲ့အင်ပြီတော်မှသတင်းတောက်တွေကိုပြောလိုက်တာပါ။မူလနဲ့ကျောင်းပစ်ခတ်မှုအတွက်ကုလသမဂ္ဂအကြီးအကဲကလည်းထိုင်းလန်တုံ့လောက်ပြီးဝန်နေတဲ့အကြောင်းကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ထို့သဖြင့်ကလေးတွေအများစုသေဆုံးရတဲ့အတွက်စိတ်နှလုံးထိရရကြောင်းလည်းတွင်ရမှုချုပ်အန်တိုနီယိုကူတာရက်စ်ကပြောဆိုခဲ့တာပါတနသမားပြစ်ခတ်မှုဖြစ်ခင်မှာပဲတက်ခိုက်မဲ့အကြောင်းအွန်လိုင်းကနေသတိပေးခဲ့တယ်လို့တက်ဆက်ပြည်နယ်အုပ်ချုပ်ရေးမှူးကပေါ်ထုံးနေမှာပဲပြောလိုက်ပါတယ်ယူဗဲဒီမျိုးကရော့မူဒါတိုင်းကျောင်းမှာအင်္ဂါနေ့ပြစ်ခတ်မှုအတွင်းအသက်17နှစ်အရွယ်တနသမားဆယ်ဗီရိုရာမိုစာ AR-15 အမျိုးအစားတနက်ကိုတုံးခဲ့တယ်လို့လည်းပြည်နယ်အုပ်ချုပ်ရေးမှူးဂရက်အပေါ်ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါပြစ်ခတ်မှုမဖြစ်ခင်နိုင်ဝက်လောက်လို့မှာပဲအွန်လိုင်းကနေ3ချိန် message ပို့ခဲ့ကြောင်းလည်းပြောဆိုခဲ့ပါတယ်ရုရှားနဲ့ဆွေးနွေးညင်နိုင်မှုလမ်းဖွင့်ထားတဲ့အကြောင်းယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လင်စကီကပြောဆိုလိုက်ပြီးမှလည်းရုရှားသမ္မတဗလာဒီမီယာပူတင်နဲ့သာတိုက်ရိုက်စကားပြောမယ်လို့ပြောဆိုလိုက်ပါတယ်။ရုရှားသမ္မတကသာပဂရိအခြေအနေကိုနားလည်သဘောပေါက်မယ်ဆိုရင်တန်တမာရေးနီလက်နဲ့ပြည်ပကတ်ကိုဖြည့်ရှင်းနိုင်မဲ့ဖက်ပေါက်ရှာနိုင်တဲ့အကြောင်းလဲဆွစ်ဇာလန်နိုင်ငံဒါဗော့စ်မြို့ဗိုလ်ထုနဲ့ကမ္ဘာစီးပွားရေးဖိုရမ်ကိုပေးပို့ခဲ့တဲ့ဗီဒီယိုမင်းကမှပြောကြားလိုက်တာပါဆွေးနွေးမှုတွေအတွက်ပထမခြေလှမ်းဖြစ်ဖေဖော်ဝါရီလနောက်မှကျူးကျော်မှုမတိုင်ခင်နေရာထိရုရှားတပ်တွေပြန်ဆုတ်ပေးရမယ်လို့လည်းယူကရိန်းသမ္မတကပြောဆိုလိုက်ပါတယ်ပါကစ္စတန်နိုင်ငံမှာရွေးကောက်ပွဲတွေကျင်းပဖို့ဖိအားပေးတဲ့အနေနဲ့ဝန်ကြီးချုပ်ဟောအင်မရခန်ဦးဆောင်ပြီးအစ္စလာမဘက်မြို့မှာဗိုလ်ထုနဲ့ကဆန္ဒပြရာမှာရဲတပ်ဖွဲ့ကမြေရုပ်ပုံးတွေနံပါတ်တုပ်တွေတုံးနှိမ်နှင်းခဲ့တယ်လို့ရာနဲ့ချီတဲ့ဆန္ဒပြသူတွေကိုလည်းဖမ်းဆီးခဲ့ပါတယ်။ရွေးကောက်ပွဲသစ်မချင်းပါပြမချင်းမြို့မှာထိုင်းစပိတ်စင်နွဲ့သမားဖြစ်ကြောင်းလည်းဝန်ကြီးချုပ်ဟောကပြောဆိုခဲ့ပါတယ်မြန်မာနိုင်ငံကထွက်ပြေးလာပြီးအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံမှာကိုလိုနီကြရဲ့ရိုဟင်ဂျာဒုက္ခသည်တသန်းကျော်အရေးနိုင်ငံတကာကမေးမထားကြဘူးဒုက္ခသည်မျက်စံရကုလသမဂ္ဂမဟာမင်းကြီးကတတိပေးလိုက်ပါတယ်ယူကရိန်းနဲ့အာဖဂန်နစ္စတန်နိုင်ငံတို့လိုနိုင်ငံတကာပြဿနာတွေကြားရိုဟင်ဂျာရဲ့အရေးကိုလည်းမျက်ခြေမပြတ်ကြဘူးဘရှန်ချာကျွန်းကဒုက္ခသည်တွေပါဝင်ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာတွေနဲ့တွားရောက်တွေ့ဆုံခဲ့တဲ့ကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကပြောဆိုလိုက်ကြပါမာမင်းကြီးရဲ့ငါးရက်ကြာဘင်္ဂလားဒေ့ရှ်ခီးစဉ်မှာတော့ဒုက္ခသည်တွေအပြင်အစိုးရတာဝန်ရှိသူတွေနဲ့အလှူရှင်တွေနဲ့လည်းတွေ့ဆုံခဲ့တာဖြစ်ပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ်ရှင်တင်ပြချင်းချက်ကိုကောင်းလင်းကကြေညာပေးခဲ့တာပါဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရဲမွန်ဖြစ်ပြီးအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Zubair Al-Tayyib တို့ဖြစ်ပါတယ် VOA မြန်မာပိုင်းရဲ့ညဖက်အစီအစဉ်တွေကိုည9:30နာရီအထိ line no meter 71.25 နဲ့ line la meter 190တို့ကနေထုတ်လွှင့်ပေးသွားအောင်ပါတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရွှင်လန်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်ကျမနှောင်းပါပ
Thank you.
This program has come to you from the Voice of America, Washington.